Welcome to the Voice of America in Burmese.
Mingla minute ki ma shin Washington myo VOA American tan ga ni 2016 ku ni August 14 ye tanung ni ni ne khin a season ko Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 2432 ne 40 ru ga ni dai yai thon lin taw ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မသက်ပါဒီမနေ့ကင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါပါစီးရီးယားမှာအချက်ကျကျတဲ့ Man Bit မျိုးကိုစစ်သွေးကြော်တွေလက်ထက်ကပြန်ပြီးတင်ပိုင်နိုင်မှုဒေတာကံတွေပြန်လာနေကြပါပြီ American သမ္မတ Joe Biden ဟာလက်ရှိဆက်ဆံရေးတင်းမာနေတဲ့တူရကီနိုင်ငံကိုတွားရောက်ဖို့ရှိပါတယ်ပူတိုရီကိုမှာတော့ဇီကာရောဂါကူးစက်ပြန့်ပွားမှုအခြေအနေတွေတိတ်ဆိုးနေတာမျိုးတောက်ကြနေပါပဲအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းကျင်နိုင
်ကမ္ဘာ BND မြန်မာနိုင်ငံကို၄ရက်ကြာချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိနေတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဝန်ကြီးနဲ့စစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှူးကြီးတန်းရွှေတို့နှစ်ဦးတွေ့ဆုံခဲ့တဲ့အပေါ်သုံးသက်ချက်တွေဘယ်လိုရှိပါသလဲ
ဒီမြေဆုံကိစ္စကဗိုလ်ချုပ်မှူးကြီးတန်းရွှေကိုယ်တိုင်သဘောတူခဲ့တဲ့တွေ့ဆုံနော်ဒီနော်ဒီစပိုင်လိုင်းရထားလားဒီစားရတာဒါတွေကို
ဒါကတော့မြမစီရေးကျွမ်းကျင်သူတအူးက VOA ကိုပြောပြသွားတာပါသတင်းအစီအစဉ်အပြည့်မှာအပြည့်အစုံကိုတင်ပြဖို့ရှိပါတယ်ဒါပြင်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပါအဝင်ဗိုလ်ချုပ်မှူးကြီးဟောင်းတန်းရွှေနဲ့ဒီမြမနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဝန်ကြီးတို့တွေ့ဆုံပွဲအပေါ်သုံးသက်ချက်တွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါမယ်ရှင
်။ Syria မြောက်ပိုင်းတူရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့ Manbij မြို့ကစစ်သွေးကြွတွေကို American တွေပံ့ပိုးကူညီနေတဲ့တိုက်ခိုက်ရေးသမားတွေကမောင်းထုတ်နိုင်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာတော့ဝမ်းမြောက်ဝမ်းသာဖြစ်နေကြတဲ့ Syria မြို့ကထောင်ပေါင်းများစွာဟာပျက်စီးနေတဲ့မြို့တွေကိုပြန်လာနေကြပါပြီ။ Kurdistan 24 TV မှာတော့အပြိုပြက်တွေဖုံးနေတဲ့လမ်းမတွေကိုဖျက်ပြီးသွားနေတဲ့မော်တော်ယာဉ်တွေကိုတွေ့နေရပြီးတိုက်ပွဲကြောင့်ရှောင်ပုန်းနေရသူတွေပြန်လာနေတာလည်းတွေ့ရပါတယ်။ IS စစ်သွေးကြွတွေကို Syria Democratic တပ်ဦး SDF အဖွဲ့ကဦးဆောင်တိုက်ခိုက်ခဲ့တာပါ။စစ်သွေးကြွတွေဟာတောက်ကြနေမှာ Man Bitch မြို့ကိုဆွန့်ခွာပြီး IS စစ်သွေးကြွအဖွဲ့တွေထိန်းချုပ်ထားတဲ့နေဆက်ကဂျာရာဘူလတ်မြို့စီဥတီသွားနေရမှာအရသာ2000လောက်လဲပါသွားတာတွေ့ရပါတယ်။အဲ့ဒီလူတွေဟာတစားကန်ဖြစ်နေဖမ်းသွားတာခံရတာလားသူတို့သဘောနဲ့သူတို့လိုက်သွားတာလားဆိုတာကိုကိုယ်ကိုယ်ပြပြမသိရသေးပါဘူး။ဒါပေမဲ့အရသာအများပြားဟာစစ်သွေးကြွတွေထွက်သွားပြီးမကြခင်မှာပဲမြို့စီပြန်လာတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။မန်ဘစ်မြို့ဟာစီးရီးယားနိုင်ငံတဲ့ကရက်ကာမှာရှိတဲ့အဲစစ်သွေးကြွတွေအဖွဲ့ချုပ်ကိုအထောက်အကူပစ္စည်းတွေပို့ပေးရမှာမဟာဗျူဟာမြောက်အရေးပါတဲ့နေရာပါ။ဒီလိုဒီမြို့ချသွားတာဟာအီရန်နဲ့ဆီးရီးယားမှာကာလီဖိတ်အစ္စလာမစ်နိုင်ငံထူထောင်မှုလုပ်နေတဲ့အစွန်းရောက်တွေအတွက်အတော့ကိုအထိနာတယ်လို့သုံးသပ်သူတွေကပြောပါတယ်
။ American Democrat Party ရဲ့ကွန်ပျူတာတွေကိုနှစ်ကြိမ် Twin Fault ခိုးယူခဲ့သူအဖြစ်ပြောဆိုထားတဲ့ hacker တဦးဟာလွတ်တော်အမှန်200နီးပါးရဲ့ဖုန်းနံပါတ်တွေနဲ့အခြားပုဂ္ဂိုလ်ရဲ့အချက်အလက်တွေကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်။ Guciver 2လို့သူ့ကိုယ်သူခေါ်တဲ့ hacker ဟာလက်ရှိနဲ့အရင်ကွန်ကရစ်လွှတ်တော်အမတ်ပေါင်း194ဦးတို့ရဲ့ဖုန်းနံပါတ်နဲ့သတင်းအချက်အလက်တွေကိုဖွင့်လွှတ်ရတဲ့လျှို့ဝှက်သင်္ကေတ password ကိုသူ့ရဲ့ internet စာမျက်နှာမှာဖော်ပြလိုက်တာပါ။အမေရိကန်သမ္မတရွေးကောက်ပွဲဟာရုပ်ပြက်ဆင်းပြက်ဖြစ်လာပြီလို့သူကဆိုပါတယ်။နိုင်ငံလုံးဆိုင်ရာ Democratic Committee DNC ကနေပေါက်ကြားခဲ့တဲ့သတင်းတွေအရ Hillary Clinton ရဲ့ပါတီတွင်းရွေးကောက်ပွဲမှာလွှတ်တော်အမတ်တွေတစ်စိတ်တစ်ပိုင်းပါဝင်ခဲ့ပုံရတယ်လို့ဆိုပါတယ်။ကိုစီပါရဲ့ဖော်ပြချက်အရအားလုံးကိုနောက်ွယ်ကနေစီစဉ်ထားပြီးဖြစ်ပုံရတယ်လို့ပြောပါတယ်။ Democratic လွှတ်တော်မဲဆွယ်စီယုံရေးကော်မတီ DCCC ရဲ့ဆိုင်ရစရန်အထောက်အထားတချို့ဒီဆာဗာထဲမှာရှိနေတဲ့အတုံးချပြီတော့ဆိုပြီးသူကရေးသားထားတာပါ။ Internet ကနေချိုးဖောက်ဝင်ရောက်ဖို့ဆိုတာခက်ခဲမှုမရှိသလို DNC ကကွန်ပျူတာတွေကိုချိုးဖောက်ဝင်ရောက်တာထက်တောင်လွယ်သေးတယ်လို့ hacker ကိုစီပါကပြောလိုက်ပါတယ်။
American သူသမရဂျိုးဘာရင်ဟာဒီလကုန်လောက်မှာတူရကီကိုတွားရောက်မှာဖြစ်ကြောင်းသမရအင်ဗျူကတောက်ကြနေမှာကြေညာပါတယ်။မ Mr. Biden, Ogulan, the Sally at Doyapo, season Naha, Turkey, Ma, July, Sangaye, Anna, Ting, Chuba, Muri, Pipo, Kaging, Savi, and not Langang, Taden, Council, do Bermazon, Dale, Pipare, Anna, Tango, Josa, Mugu, season Nero, Pitentari, Islam, Tia, Hosiago, American, Gapian, Pipo, Bibu, Tongso, Murija, Turkey, American, Nanang, and Sassani, Tema, Nijima, Kudo, Dale, Pipare, Anna, Tango, and Senemu, Shinidan, Patapi, Muslim, Tia, Hosia, Fidula, Gulamgo, Pansi, Bibu, to American, Surago, Tiwin, Panjabu, Turkey, Yashirika, Pinsen, Nilelo, Turkey, Sua, Abo, Anadolu, Drema, Popia, Bare, Tia Hosiago, Pianbi, Poy, and Patapi, American, Sua, Siga, a beautiful song, a Tompia, Muri, Yagere, Ludidan, but so by Turkey, Nang and Jai, Wunjiga, Pio Bare, Wunjijo, Bernaldi, Yer Dream Garo, Tutamara, Turkey, Kiss, and Matiki, Sadre, Pay, you, Low, Yasunibu, Longam, Hopulu, Pioso, Gatlu, Tuga, American, and Turkey, Sassan, Tutamua, Gulengo, Pianbi, Poy, Boma, Mutin, Nidalo, Tiki, Sadre, Pay, you, Ninampo, Mashibu, Lule, Pio Jack. American Gara, Turkey Tamra, Recep, Diab, Adoway, Mahame Hounty of Picket, Mr. Gulengo, Turkey Pianpi Popo, Tuma, a Pishi Jam Tete, Tauta, Kailumpia, Melo, Tongyan Keraba.
Evening, who did the bony house, Niniga, Sanam, you, Marshal Dogo, call you Gabby, Dalong and Ned, Dream, but Mavon, James Jabari, Nanganaga, Diman, Pudare, Suyabo, Through ye, Oza, Jima Jam Piazade, and Nene Kulu, Loga Jaraba, Ludo, Seaway, Tam Yabu, Lu Ade, Lu Uye. မပြည့်တဲ့အဲ့ဒီလွတ်တော်ခေါ်ယူတာကိုသမရမွန်စွာဟာဒီကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုရဟာဖွဲ့စည်းပုံဥပဒေကိုချိုးဖောက်ရရောက်တယ်လို့အဲ့ဒီလွတ်တော်ကိုတက်ရောက်တဲ့ကိုယ်စားလှယ်တွေဟာရာဇဝတ်မှုမြောက်ပြီးဥပဒေအရအပြစ်ပေးခံရမယ်လို့သူကသတိပေးလိုက်ပါတယ်ဒီတော့တွင်စော်ရီဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ကဟူဒီသဘုံထိန်းချုပ်ထားတဲ့ရင်းမြစ်မြောက်ပိုင်းစာဒါမျိုးက န်းလိုက်တာပါနှစ်ဖက်အဖွဲ့တွေနဲ့အတူတူကမတွေ့ဆုံခင်ကုလသမဂ္ဂညီညာရေးကိုယ်စားလှယ်တွေကအဖွဲ့ချင်းစီကိုတီးခြားတွေ့ဆုံပြီးညှိနှိုင်းဖို့ရှိတာကြောင့်လို့ဆိုပါတယ်ရင်းမြန်မာတိုက်ပွဲတွေမှာအခုချိန်ထိအနည်းဆုံးလူ6500တည်ဆုံပြီးအဲ့ဒီထဲမှာအရသာ3200ကျော်ပါတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံကနိုင်ငံခြားခီးသွားတွေလာရောက်လေရှိတဲ့အပန်းဖြေနေရအများပြားမှာ7/2နေ့ညနဲ့တောက်ကြမနက်ခင်းတွေမှာဘုံခွဲတိုက်ခိုက်မှု12ခုဖြစ်ပွားခဲ့တဲ့အတွက်လူ4ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့တာမို့ဘုံခွဲမှုလှုပ်ဆောင်သူတွေကိုထိုင်းအာဏာပိုင်တွေရှာဖွေနေပါတယ်။အခုတိုက်ခိုက်မှုတွေကိုအစ္စလာမ်အစွန်းအဖွဲ့တွေကလှုပ်ဆောင်မယ်လို့တန်တရားမရှိကြောင်းနဲ့ဒါဟာနိုင်ငံရေးရမကျေနပ်တဲ့ဒေသရင်းအဖွဲ့တစ်ခုရဲ့လှုပ်ဆောင်မှုလို့ရဲတွေကပြောပါတယ်။ထိုင်းရရှိတချို့ကတော့ဒါဟာထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်တပုံတွေရဲ့လက်ချက်လို့ပြောပေမဲ့ဘယ်အဖွဲ့ကမှလှုပ်ဆောင်တယ်လို့မကြေညာကြပါဘူး။ထိုင်းပြည်မှာဒီတိရိခဲ84နှစ်မြောက်မွေးနေ့ထိမ့်မှနိုင်ငံတော်အားလာရဲ့နေ့ဖြစ်ကျင်းပနေခြင်းမှာပဲထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ထိုင်းဘရင်နဲ့ဘရင်မနွေရာသီဆန်နန်းတော်ရှိရာဟွာဟင်းကမ်းခြေမြို့မှာဖြစ်ခဲ့တာပါဘုံကွဲမှုအတွင်းနိုင်ငံသား7ဦးဒဏ်ရာရခဲ့ပြီးဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေပါဝင်ပါတယ်ဒီနေ့ဓမ္မမို့နေဖန်မှာတန်တရာရှိသူကိုဖမ်းနိုင်မယ်လို့မျှော်လင့်ရကြောင်းထိုင်းဒုရဲချုပ်ပွန်ဆာဖတ်ပွန်ချရန်ကသတင်းတောက်တွေကိုစနေနေ့မှာပြောပါတယ်အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူးအထောက်ထားတွေကိုရဲတွေကစုဆောင်နေပြီးဒီတိုက်ခိုက်မှုနောက်ကွယ်မှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေမရှိနေဘူးလို့ထင်မြင်ကြောင်းလည်းသူ့ရဲချုပ်ကပြောပါတယ်ဖူကတ်ထရန်ဆူရတ်ဌာနီဖန်ကအိုနာနဲ့ခဗီ206ခုမှာဘုံကွဲခဲ့တာဖြစ်ပါတယ
်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့2016အိုလံပစ်အားကစားပြိုင်ပွဲတွေရဲ့နာမည်ကြီးလူကြိုက်များတဲ့ရေကူးပြိုင်ပွဲနောက်ဆုံးပွဲစဉ်တွေကိုဒေသစံတော်ချင်းစနေနေ့မှာနောက်ဆုံးကျင်းပကြမှာဖြစ်ပြီးအမေရိကန်နိုင်ငံကရေကူးချန်ပီယံမိုက်ကယ်ဖက်စာမီယာတေမီတာတရာ၄ရောက်တွဲလက်ဆင့်ခံအလွတ်ပြိုင်ပွဲမှာပါဝင်မှာဖြစ်ပါတယ်ရေကူးပြိုင်ပွဲတွေကနေအနားယူထားရကရီယို2016အိုလံပစ်အားကစားပြိုင်ပွဲမှာပြန်လည်ပါဝင်လာတဲ့ဖက်စာအခုသတင်းပတ်အတွင်းကျင်းပတဲ့ရေကူးပြိုင်ပွဲမှာရွှေတစ်စိတ်၄စုငွေတစ်စုနဲ့ရရှိထားတာဖြစ်ပါတယ်စနေနေ့ညနှောင်းပိုင်းမှာကျင်းပမယ့်နောက်ဆုံးပြိုင်ပွဲမှာဖက်အနေနဲ့နောက်ထပ်ရွှေတစ်စိတ်တစ်ခုထပ်ရနိုင်ဖို့အလားအလာများတဲ့အတွက် အမေရိကန်အသင်းအတွက်ရွှေတစိမ့်တစ်ခုထပ်တိုးလာမယ်သဘောရှိပါတယ်။တောက်ကြနေတော့ကတော့အမေရိကန်နိုင်ငံဟီကူးချန်ပီယံ KT လက်ဒက်ကီကမီတာ800အလွတ်ကူးပြိုင်ပွဲမှာကမ္ဘာစံချိန်အသစ်တင်ပြီးရွှေတစိမ့်ရသွားပါတယ်။အခုအတန်လှွင့်ချိန်အထိရရှိထားတဲ့တစိမ့်စီးရင်တွေအရအမေရိကန်ကရွှေတစိမ့်22ခုငွေ15ခုကျေး18ခုစုစုပေါင်း54ခုနဲ့ထိတ်ဆုံးကဥဆောင်နေတာပါ။တရုတ်နိုင်ငံကတော့ရွှေ73ငွေ17ကျေးစက်ခွန်စုစုပေါင်း40တစုရပြီးဒုတိယလိုက်နေပြီ။ဗြိတိန်နိုင်ငံကတော့ရွှေ6ငွေ17ကျေး6စုစုပေါင်း26စုနဲ့တတိယမှာရှိနေပါတယ်။အရှိတောင်အရှာနိုင်ငံတွေထဲမှာတော့မြန်မာအိန္ဒိယချင်းထိုင်းနိုင်ငံကရွှေ2ခုငွေ2ခုကျေး2ခုစုစုပေါင်း4ခုနဲ့နံပါတ်18မှာရှိပါတယ
်။ American Piracy Puerto Rico မှာဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုကြေကြေပြန့်ပြန့်ဖြစ်လာနေတဲ့အတွက် American ဆွေကတောက်ကြနေမှာအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။2016နှစ်ကုန်ပိုင်းလောက်မှာပျော်တိုရီကိုဒေသခံ3,000ခွဲတဲ့က4ပုံတပုံလောက်ဟာဒီယောဂါပိုးကူးစက်တာခံရနိုင်တယ်လို့ဒီသတင်းပတ်တဲ့ပျော်တိုရီကိုကျွန်းဒေသကိုတောက်ရောက်ခဲ့တဲ့ American စစ်တပ်ကျန်းမာရေးဆိုင်ရာအကြီးအကဲ Sergeant General Vivek Kamathi ကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပျော်တိုရီကိုမှာယောဂါကူးစက်ဖြစ်ပွားသူ1914ယောက်ရှိခဲ့တာမို့ပထမဆုံးဒီယောဂါဖြစ်ပွားသူတွေ့ခဲ့တဲ့ဒီဇင်ဘာလကစပြီးအခုဆိုစုစုပေါင်း1000ကျော်သွားပါပြီ။ဒီထက်မှာကိုဝင်ဆောင်မိခင်က1000ကျော်ပါပါတယ်။ဒါပေမဲ့ယောဂါကူးစက်ခံရသူအရေးဒီတဲ့ပုံများမှာကိုကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။အခုလိုကုဆိုင်ခံရသူ၁၀ယောက်မှ၈ယောက်ကယောဂလက္ခဏာမပြတာမို့ဆရာဝန်စီကိုမတော်ကြပါဘူး။အခုလိုရေးပေါ်ချင်းနေချင်ညာဖို့အတွက်အုတ်ချုံရင်မှုကပန်ကြားခဲ့တာဖြစ်ပြီးဒီချင်းနေအောက်မှာဆိုပီတိုရီကိုအတွက်ယောဂတိုက်ဖြတ်ရန်ပုံငွေပြန်ဆေးဝန်တန်းတွေပါချထားပေးရမှာဖြစ်ပါတယ်။ဒီယောဂပိုးကြောင့်လူနာအသေးအံဖြစ်တာတိတ်မရှိပေမဲ့ကိုဝန်ဆောင်မိခင်နဲ့မှအခုဆိုင်ခံရမွေးလာတဲ့ကလေးဟာမိုက်ခရိုဆက်ဖလီလို့ခေါ်တဲ့ပုံမှန်မဟုတ်တဲ့တိတ်သိမ်းငယ်နဲ့ဥကောင်းပါတဲ့ချုပ်ရင်းမှုရှိတဲ့ကလေးမွေးလာတတ်ပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီဇီယားနားပြည်နယ်မှာမိုးအသည်ထန်စွာရွာသွန်းနေတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲအက်ဒဝတ်ကစနေနေ့မှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။လူဝီဇီယားနားပြည်နယ်တောင်ပိုင်းစိုးစိုးရွာရွာရေကြီးနေတဲ့ဒေသထဲမှာ News Orleans မြို့လည်းပါဝင်တာပါ။လူသေးအလောင်းနှစ်ခုကိုရေထဲကဆဲယူခဲ့ပြီးစနေနေ့နေ့လယ်ပိုင်းအထိလူပေါင်း1000ကျော်ကိုကယ်ဆယ်ခဲ့ရတယ်လို့ National Guard အဖွဲ့ကပြောပါတယ်။ပြည်နယ်ကရေနေရာအတော်များများတင်းတင်းနေနေထိဆက်ပြီးရေကြီးနိုင်ခြေရှိပါတယ်။တောင်ပိုင်း Mississippi နဲ့ Alabama ပြည်နယ်တွေမှာလည်းမှုန်တိုင်းအတွင်းနဲ့မိုးသည်ထန်စွာရွာနေပြီးဒေသတစ်ခုလုံးမိုးဆက်ကြီးနိုင်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
ဒေါက်ကမြတ်တဲ့ကိုညံဝင်းအောင်တို့ကတင်းတင်းနေနေနဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့မြန်မာသတင်းလွှာကိုနားဆင်ရမှာပါ။ဩဂုတ်လ17ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကို4ရက်ကြာလာရောက်လည်ပတ်နေတဲ့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဝန်ကြီးမစ္စတာဆုံထောင်းကစစ်အစိုးရခေါင်းဆောင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေကိုတွားရောက်တွေ့ဆုံခဲ့တာဟာဗိုလ်ချုပ်မှုကြီးအနေနဲ့မြန်မာနိုင်ငံရေးမှာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေသေးတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီကအတိအမှတ်ပြုရာရောက်တယ်လို့မြန်မာနိုင်ငံရေးအကဲခတ်တွေကပြောပါတယ်မြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးအခြေအနေတိုးတက်မှုဟာအရေးကြီးဆုံးအဆင့်မှာရောက်ရှိနေကြောင်းနဲ့တရုတ်နိုင်ငံရဲ့အုပ်ချုပ်မှုအတွေ့အကြုံတွေကိုလည်းမြန်မာဘက်ကနောက်ထပ်လေ့လာဖို့လိုအပ်နေကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကနိုင်ငံတကာရေးရာဝန်ကြီးနဲ့တွေ့ဆုံစဉ်မှာလည်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်တရုတ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့လူမှုရေးတိုးတက်ဖွံ့ဖြိုးအောင်နှစ်ပေါင်းများစွာကူညီပံ့ပိုးခဲ့တဲ့အိန္ဒိယမိတ်ဆွေနိုင်ငံဖြစ်ကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကတွေ့ဆုံပွဲမှာပြောကြားခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ဒါအပြင်ကဏ္ဍပေါင်းစုံမှာလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးခိုင်မာဖို့နဲ့တရုတ်ရဲ့အုပ်ချုပ်ရေးအတွေ့အကြုံတွေကိုလည်းမြန်မာအနေနဲ့နောက်ထပ်လေ့လာဖို့လိုအပ်ကြောင်းပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအခြေအနေတိုးတက်ဖို့အခုအချိန်နေဟာအရေးကြီးတဲ့အဆင့်မှာရောက်နေကြောင်းနဲ့တရုတ်အစိုးရအနေနဲ့နိုင်ငံရေးအင်အားစုအသီးသီးနဲ့ဆက်လက်ပြီးတော့ရင်းနှီးနှီးနှီးဆက်ဆံတဲ့အပေါ်မှာသူ့အနေနဲ့လေးစားမိကြောင်းဗိုလ်ချုပ်မှုကြီးတန်းရွှေကပြောကြားခဲ့တယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့ဒီတွေ့ဆုံမှုဟာမြန်မာနိုင်ငံရဲ့အပြောင်းအလဲဖြစ်စဉ်မှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အရေးပါမှုကိုတရုတ်ဘက်ကတရားဝင်အသိအမှတ်ပြုလိုက်တဲ့သဘောဖြစ်တယ်လို့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာအခုလိုတုံ့တက်ခဲ့ပါတယ
်။အဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ဓာတ်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကတုံ့တက်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေရဲ့အခမ်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်အတိအမှတ်ပြုလိုက်တဲ့အဘော်မျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးကိုဘုဂျုံမူကြီးအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါတူးအတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့တရုတ်ကွန်မြူနစ်ပါတီရောတရုတ်သတင်းမီဒီယာတွေရောနေ့မကူးခင်အမြင်များသတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
စစ်ဖက်အရာရှိဟောင်းဘုံမူဟောင်းဥအောင်လစ်ထွတ်ရဲ့အမြင်ကတော
့ဘုံကြောင့်ကြီးတန်းရှည်ကိုတိုင်းနဲ့ဒီနေ့အထိကဘာပဲဖြစ်ဖြစ်ကျွန်တော်တို့တည်ရတော့ဒီဘုံကြောင့်ကြီးမင်းအောင်လည်းဒီဘုံကြောင့်ကြီးတန်းရှည်ရဲ့ဩတာအဲအရေးအောက်ပါပဲရှိနေတော့မှဖြစ်ပါတယ်ဆိုတော့ဘုံကြောင့်မင်းအောင်လည်းဒီဘုံကြောင့်တန်းရှည်လုတ်ခဲ့တာတွေကိုအဲဖြတ်ဖို့တကူသူ့အနေနဲ့လုတ်ခဲ့မှရှိတော့လုတ်လို့လည်းရမယ်အနေနဲ့ကျွန်တော်တို့မရှိသေးလို့ကြောင့်မို့ဒီ open card ရော message ပေးချင်တာကတော့ဒီတမ်းတော်နဲ့ပတ်သက်ပြီးတော့ဒီငင်းငင်းကိစ္စတွေကိုကျွန်တော်တို့ငင်းငင်းငင်းဖြစ်ဖို့အတွက်ကိုဒီဘုဂျုံမူကြီးတန်းရွှေရို့ back card ပြီးတော့မှဒါဘုဂျုံမူကြီးတန်းရွှေကိုပြောမှမင်း online ကလုံးပါဘူးဘုဂျုံကြီးမင်း online ကလုံးပါဘူးဒါငင်းငင်းကိစ္စကိုကျွန်တော်တို့ပြောနိုင်ပါတယ်အလားတူပဲဒီမြေဆုံကိစ္စကဘုဂျုံမူကြီးတန်းရွှေကိုယ်တိုင်သဘောတူခဲ့တဲ့ကိစ္စနော်ဒီနော် test pipeline ရထားလားကိစ္စတွေဟာဒါတွေကိုအဘဒုံမီတားရှင်နေနဲ့ဘလို့သဘောထားမလဲဆိုတဲ့ဥစ္စာကိုလေတရုတ်ဘက်ကလာပြီးတော့မှတီးခောက်တဲ့အနေမျိုးရှိတယ်လို့ကျွန်တော်ထင်တယ်ဗ
ျဒီတွဲဆုံမှုနဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆက်ရေးကြွမ်းကျင်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောကသူ့ရဲ့အမြင်ကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာအခုလိုပြောဆိုခဲ့ပါတယ်
အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘိုးချုပ်မူကြီးသားရှင်နဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာနော်စီးပွားရေးလုပ်ငန်းတွေပါလေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအရေလေးနာဖခစ်တို့နာဝတခစ်တို့ပါအဲတကဘာလုံးကဝိုင်းပိတ်ဆို့နေတဲ့ခါမှာတရုတ်ကလည်းသူတို့ကိုကာကွယ်ပေးထားတယ်လို့ဖြစ်တာ哦အဲ့တော့အဲ့ဒီဟာကိုအပြန်အလှန်ခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပ
ါဝင်းကြီးမစ္စတာစုံထောင်းဦးဆောင်နဲ့တရုတ်ကွန်မြူနစ်ပါတီကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံကြ合いဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပါအဝင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌသမရဟောင်းဦးသိန်းစိန်တီထောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေလာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်ငွေနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အစိုးရကဘာပဲလုပ်လို့မြမတစ်တော်ရီဇက်တိုက်ပြုံးတီးနေတာဟာငင်းလို့မရတဲ့အချက်ဖြစ်ပါတယ်။ဒီအကြောင်းကိုဥအောင်ခင်ကသုံးသက်ရေးသားပြီးကိုကြော်ကြော်သိန်းနဲ့အတူတင်ပြမှာပါရှင်။
မြန်မာပြည်မှာတစ်တော့ပြုံးတိမှုများလွန်းတဲ့အတွက်လက်ရှိဗန္ဒယင်းနှင့်မှာတစ်လုံးထုတ်လုပ်မှုကိုတပြီလုံးမှခိတ္တရက်ဆိုင်ပြီးဘကိုးရုံးမှမှာတော့ဆယ်နှစ်ရက်ဆိုင်မယ်ဆိုတဲ့သတင်းကိုဇူလိုင်လကသတင်းမီဒီယာတွေမှာပေါ်ပြကြပါတယ်။မေလမှာကျင်းပတဲ့တစ်လုံးငန်းဌာနအလုပ်ရုံဆွေးနွေးပွဲမှာကျွန်းပင်1000နီးပါးသာရှိတော့တယ်ဆိုတာမို့ကျွန်းနဲ့တစ်မှာထုတ်လုပ်မှုကိုတစ်နှစ်ရက်ဆိုင်တာဖြစ်ပေါ်ရပါတယ်။ဒါပေမဲ့ဒီလိုရက်ဆိုင်လိုက်ုံနဲ့တစ်တော့ပြုံးတိမှုကိုဟန်တားနိုင်ပါမလားဆိုပြီးဆွေးနွေးကြပါတယ်။အရင်ကလည်းဒီလိုရက်ဆောင်ကြဘူးပြီမဲ့တော့ပြုံးမှုကိုမဟန်တားနိုင်ပါဘူး။2012ကစပြီးကျွန်းတစ်ထုတ်လုပ်မှုကို15ရာခိုင်နှုန်းတစ်မာကို20ရာခိုင်နှုန်းရှော့ချဖို့အစိုးရကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။ပဲခူးရုံးမှတစ်တော့ကြိုးဝိုင်းတွေမှာကျွန်းတစ်ထုတ်ယူမှုကို90ရာခိုင်နှုန်းရှော့ချပြီးတစ်မာကို30ရာခိုင်နှုန်းအထိရှော့ချတယ်လို့သိရပါတယ်။ဒါပေမဲ့တော်ပြုံးတဲ့ပမာဏကတော့အများအားတိုးပွားနေပါတယ်။ဈေးခွက်စနစ်စတင်စဉ်ကတိုင်းပြည်ဧရိယာ60ရာခိုင်နှုန်းကိုတစ်တော့ဖုံးလွှမ်းခဲ့ရာကဦးသိန်းစိန်အစိုးရတက်လာချိန်မှာတစ်ဖုံးတဲ့ဧရိယာက58ရာခိုင်နှုန်းအထိကျဆင်းလာပါတယ်။မနစ်ကတော့52ရာခိုင်နှုန်းအထိရော့ကျသွားပါတယ်
။ဒါပေမဲ့တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတော်ကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းရှိပါတယ်။မြမတစ်တော့ကိုတော်ကောင်းတော်ပြည့်နဲ့တော်နေဆိုပြီးသုံးမျိုးခွဲခြားထားပါတယ်။နေအောင်ကြီးမဝင်နိုင်လောက်အောင်တည့်ရွက်တွေပိတ်နေတဲ့တော်ကိုရွက်အုပ်ပိတ်တတော်သို့မဟုတ်တော်ကောင်းလို့ခေါ်ပါတယ်။ရွက်အုပ်တိတ်တိမှု40ရာခိုင်နှုန်းကျော်ရင်တော်ကောင်းလို့သတ်မှတ်ပါတယ်။ရွက်အုပ်တိတ်တိမှု30နဲ့40ရာခိုင်နှုန်းကျော်မှရှိရင်ရွက်အုပ်ပွင့်တတော်သို့မဟုတ် တောပြက်လို့ခေါ်ပါတယ်။တစ်ထုပ်ယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါတယ်။ရွအုပ်တည်တည်မှုဆယ်ရာခိုင်နှုန်းအောက်ကတောကိုတောင်ရတတော်သို့မဟုတ်တောနှိမ်လို့သတ်မှတ်ပါတယ်။တိုင်းပြည်ဧရိယာ22ရာခိုင်နှုန်းဟာတောနှိမ်တွေဖြစ်ပါတယ်
။မြမပြည်အကြောင်းပြောရင်တစ်တော်မပါရင်မပြီးပါဘူး။စီးပွားရေးနိုင်ငံရေးနဲ့တစ်တော်ဆက်ဆက်နေတာရှေးခေတ်ကတည်းကဖြစ်ပါတယ်။ဗမာပြည်လက်ထက်ကစပြီးဒီကနေ့အထိအစိုးရကိုတော်လှန်ပုန်ကန်သူတွေဟာတောထဲမှာပုန်းအောင်ခုံလုံကြတာမို့တောခိုတယ်ဆိုတဲ့စကားပေါ်ပေါက်လာပါတယ်။တစ်တော့ဟာအဓိကကျတဲ့သဘောတင်ဇတ်တပစ္စည်းဖြစ်တာကြောင့်အစိုးရရောတိုင်းသူပြည်သားရောလက်နက်ကင်အုပ်စုတွေရောအသုံးပြုကြပါတယ်။တစ်တော့အသုံးပြုမှုနဲ့ပတ်သက်ပြီးအစိုးရနဲ့ဒေသခံပြည်သူလူထုထိတ်တိုက်တွေ့တဲ့အစဉ်အလာတွေအများကြီးရှိပါတယ်။တစ်တော်ဌာနကိုအင်္ဂလိပ်က1856ခုနှစ်မှာတည်ထောင်တော်မူနှစ်ပေါင်း160တတန်းရှိတဲ့ဌာနဖြစ်ပါတယ်။အဆက်မပြတ်တစ်ထုပ်ယူနိုင်ရင်ဟာအင်္ဂလိပ်အစိုးရရဲ့တစ်တော်လှမ်းစဉ်ဖြစ်ပါတယ
်။ကျွန်းပင်ကိုဘရင်ပစ္စည်းအဖြစ်မြမမင်းကသတ်မှတ်တယ်လို့အင်္ဂလိပ်ကလည်းအစိုးရပိုင်ဖြစ်သတ်မှတ်ပါတယ်။ကျွန်းတစ်ကိုလူသလောက်အမြဲတမ်းရနိုင်အောင်နဲ့တောမပြုံးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုအင်္ဂလိပ်ကအဓိကထားပါတယ်။ဒါကြောင့်ကျွန်းပင်စိုက်ပျိုးရေးနဲ့ကျွန်းတော်ထိန်းသိမ်းရေးဟာတစ်တော်ဌာနရဲ့အဓိကလုပ်ငန်းဖြစ်လာပါတယ်။အင်္ဂလိပ်ကကျွန်းတော်အားလုံးကိုကျိုးဝိုင်းတစ်တော်လှုပ်ပစ်လိုက်ပါတယ်။တစ်တော်ကျိုးဝိုင်းတွေကိုအကွက်ချပြီးဘယ်အကွက်ကစားခုံမယ်ဆိုတာကို1920မှာစီမံကိန်းချပြီးစတင်လုပ်ကင်ပါတယ်။ဒါကိုရွေးချယ်ခုတ်လှဲစနစ်လို့ခေါ်ပါတယ်။ကျွန်းတော်ကိုအလုတ်တိုက်နဲ့ဖွဲ့ပြီးအစီအစဉ်လိုက်တစ်ခုံနီဖြစ်ပါတယ်။ခုတ်ကွက်စင်အတိုင်းတစ်ထုပ်ယူရင်တော်မပြုံးပဲအမြဲတမ်းထုတ်ယူနိုင်အောင်အင်္ဂလိပ်ကျင့်သုံးတဲ့နည်းဖြစ်ပါတယ
်။စစ်အစိုးရအဆက်ဆက်ဟာတစ်လုံးရောင်းစားဖို့သာစိတ်ဝင်စားပြီးတစ်တော်ပြုစုပြုထောင်ရေးတဲ့ထိမ့်သိမ်းရေးကိုလက်လူရှုတာကများပါတယ်။တိုင်းသားလက်နက်ကင်ကလည်းတစ်တော်နဲ့ရန်ပုံငွေရှာဖို့ကြိုးပမ်းပါတယ်။1990ပြည်လုံးနှစ်တွေမှာကောတူလေးတစ်တော်ဌာနမှာအမှုဒဏ်900လောက်ရှိပါတယ်။စစ်အစိုးရလက်ထက်မှာထိုင်းနဲ့တရုတ်ကုမ္ပဏီကိုတစ်ထုပ်ခွင့်ပေးလိုက်တာဟာတော်ပြုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်။1994မှာတစ်မောင်ခိုမှုနဲ့စစ်ဘူတရားကျော်ထောင်ချသွားပါတယ်။မနစ်ကတော့တရုတ်ပြည်သား150ကျော်တစ်ခိုးထုတ်မှုနဲ့ထောင်ချပြီးမှပြန်လွှတ်ပေးလိုက်ပါတယ်။ဒီနေ့တည်းမှာတစ်ခိုးမှုပေါင်း2000ကျော်ရှိပါတယ်။စစ်အစိုးရတက်မလာမီပြည်တွင်းပြည်ပကုမ္ပဏီတွေကိုတစ်ထုတ်ခွင့်ပေးခြင်းကစပြီးမြမတစ်တော်ပြုံးတည်လာပါတယ်။အခုတော့ဒီကိစ္စကိုပြည်သူလွှတ်တော်မှလည်းဆွေးနွေးတော်ကိုတွေ့ရပါတယ်။ချင်းစောကလက်ကင်ဆက်လွားကိုအလွဲတကူဝယ်ယူနိုင်တာဟာလေတောပြုံးညံရတဲ့အကြောင်းရင်းဖြစ်တယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကဆိုပါတယ်။အင်ဂျင်900ရှိတဲ့ရွာမှာချင်းစောဆက်လွား100လောက်ရှိပါတယ်တဲ့။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းထားပြီးမှလက်တွေ့ကျင့်သုံးတဲ့ဘက်ကအားနည်းနေတာထင်ရှားနေပါတယ်ခင်ဗျာ။
ခုဆက်လက်ပြီးတော့အမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။နားဆင်ကြရအောင်ပါရှင
်။ဒီတင်ပါအင်္ဂလိပ်မြေကင်းဆက်ကန်တာမှာအင်းမြရတဲ့လို့ဒီပြရတဲ့ cool ဆိုတဲ့ဝဟရကိုခြေခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
keep a cool head.
ကိုတင်ပြပြီးမှဖြစ်ပါတယ်ဆာလုံးပေါင်းက KEEP keep ကထားပါ A ကတခု COOL cool ကအေးမြတာ HEAD head ကဥကောင်းဆိုတော့စကစုခုရဲ့လုံကောက်ဒီဘေကတော့အေးမြတဲ့ဥကောင်းကိုထားပါပေါ့ idiom ဆိုရက်တော့ဒီဘေကလည်းတိတ်မကွာထားပါဘူးအရေးကြုံတဲ့အခါစိတ်ထိန်နိုင်တာပြရမခတ်ဖဲခေါင်းအေးအေးထားစဉ်းစားနိုင်တာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader.
ခေါင်းဆောင်လုပ်ချင်တယ်ဆိုရင်ခင်ဗျားနေနဲ့အရေးပေါ်အခြေအနေမှာခေါင်းအေးအေးထားစဉ်းစား ꀀ တွေနိုင်ရမယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
You have to keep a cool head in handling crisis if you want to be a leader.
ကိုယ်စလေတင်ပြပြီးမှာကတော့
keep your cool.
ဖြစ်ပါလေဆာလုံးပေါင်းက keep keep ကထားပါ why you are yoga တင်ရဲ့ cool cool ကအေးမြတာဆိုတော့စကစုခုငယ်တိုက်ရိုက်ဒီပဲကတော့ တင့်ရဲ့စိတ်ကိုအေးအေးထားပါဗော။ idiom ဆိုတဲ့သဘောအသေးပဲကလည်းတိတ်မကွာထားပါဘူး။အခက်ခဲတွေ့တဲ့အခါစိတ်လှုပ်ရှားမှုတိတ်မပြတာ၊စိတ်အေးအေးစိတ်ငြိမ်ငြိမ်ထားတာ၊မျက်နှာပြက်ချင်းမရှိပဲအိန္ဒိယဆဲထားနိုင်တာ၊ကိုယ်စိတ်ကိုယ်ကိုထိန်းထားနိုင်တာဘာမှမဖြစ်သလိုနေနိုင်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်တဲ့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
When you go for a job interview, you have to keep your cool and do the best you can.
အလုပ်လျှောက်ထားလို့တွေ့ဆုံမိမြန်ကန်းသွားမယ်ဆိုရင်စိတ်အေးအေးထားပြီးကိုယ်အတတ်နိုင်ဆုံးတော့ကြိုးစားဖို့လိုတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When you go for a job interview, you have to keep your cool and do the best you can.
ကိုယ်စလေတင်ပြပြီးမှာကတော့
lose your cool
ဖြစ်ပါတယ်ဆာလုံးပေါင်းက lose lose ကဆုံးရှုံးတာ why you are yoga တင်ရဲ့ cool cool ကအေးမြတာဆိုတော့စကုခုရဲ့ diet ဒီတွေကတော့တင်ရဲ့အေးမြတဲ့စိတ်ကိုဆုံးရှုံးတာပေါ့စောစောကတင်ပြခဲ့တဲ့စိတ်ကိုအေးအေးထားပြီးထိန်းနိုင်တယ်ဆိုတဲ့ keep your cool idiom နဲ့ဆန့်ကျင်ပဲလို့ဆိုရမယ် lose your cool အတုံးကတော့ရုတ်တရက်ကိုဒေါသစိတ်ဝင်းနေတဲ့စိတ်စသဖြင့်ကိုမထိန်နိုင်တာစိတ်လွတ်သွားတာအော်လားဟစ်လားရိုက်လားနှစ်လားထိုးလားကြေလားငိုလားယူလားဖြစ်ရတဲ့အခြေအနေမျိုးကိုဆလုပ်တာဖြစ်ပါတယ်တို့ပြရမယ်ဆိုရင်တော့ဒေါသထွက်နေတာကိုမထွက်တရားဟန်ဆောင်ပြီးတော့မနေနိုင်တာစိတ်ကိုမထိန်ထားနိုင်တာကိုဆလုပ်တာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဒေါသအိုးပောက်ကွဲတယ်ဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ My neighbor's dog barked all night. So I lost my cool and banged at his door.
ကျွန်တော်ရဲ့အင်းကြီးချင်းခွေးကတညလုံးဟောင်လိုက်တာ။ကျွန်တော်လည်းဒေါသကိုမထိန်နိုင်တော့ပဲသူ့အိမ်တကားကိုသွားထုလိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ My neighbor's dog barked all night.So I lost my cool and banged at his door.
Cool, now so un tin pya pi ma ga ro.
Cool your heels.
Chi ba de sa lung bang wa C O O L cool ga di nya ma verb kriya phi tung tha ra phi bi. A de be ga ro e aung lut da. Why o you are yoga tin ye H E E L S heels ga chi pa naw dwi so ro sa su hu ye lung ga de be ga ro chi pa naw dwi ko e aung lut da bo.idiom ဆိုတဲ့သဘောအသေးပဲကတော့စိတ်တူနေတာဒေါသထွက်နေတာကိုခြေလွန်လက်လွန်မဖြစ်စေဖို့စိတ်ငြိမ်သွားအောင်တစ်ခုခုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်။ဥပမာဒေါသတိတ်ထွက်နေတဲ့သူကိုသူ့ကိုဒေါသထွက်အောင်လုပ်တဲ့လူနဲ့ချက်ချင်းပေးမတွေ့ပဲအပြင်မှာခဏဆောက်ခိုင်းထားတာစိတ်ကိုအေးအေးထားဖို့ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တို့လိုပြောရမယ်ဆိုရင်တော့စိတ်ပြေရလိအောင်ခဏထိန်ထားတဲ့သဘောမျိုးဖြစ်ပါလေဒီသုံးဟာနောက်အဓိပ္ပာယ်တစ်မျိုးလည်းရှိပါလေအဲ့ဒါကတော့ခဏစောင့်ခိုင်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ကျွန်တော်တို့လေမြန်က3နာရီနောက်ကြတော့ဒီစိတ်မှာခြိညောင်းအောင်ဆောက်ရတော့တာပေါ့ဗျာလို့ဒိဗေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ဒီတင်ပါ English American Second မှာ cool ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ keep a cool head keep your cool lose your coolCool your heels.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါရရှင်။အခုကျမတို့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုမထုတ်လွှင့်ခင်မှာ Rio Olympic အားကစားပွဲကစီးပွားရေးအကျိုးမြတ်တွေအကြောင်းကိုပြောပြမှာပါ။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့နွေရာသီ Olympic အားကစားပွဲအတွက်အစိုးရကလုံခြုံရေးတွေအကြီးအကျယ်တိုးမြင့်ချထားတဲ့အတွက်ကြောင့်ဘေးကင်းလုံခြုံမှုအတွက်စိတ်မပူရသလိုနေကန်စီးပွားရေးလုပ်ငန်းတွေလည်းအကျိုးခံစားနေကြရပါတယ်။ AFP သတင်းဆောင်မောက်ကိုအခြေခံပြီးတော့ရှားဖောင်ကစူးစီးတင်ပြမှာပါရှင်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲလုံခြုံရေးအတွက်ဘရာဇီးအစိုးရကတနိုင်ငံလုံးမှာရှိကြတဲ့ရဲတပ်ဖွဲ့ဝင်အား9000ကျော်စုဆောင်ပြီးပွဲကျင်းပရာနေရာနဲ့အနီးတစ်ဝိုက်မှာလုံခြုံရေးတိုးမြင့်ချထားတာပါ။အဲ့ဒီရဲတပ်ဖွဲ့ဝင်တွေအားလုံးဟာအိုလံပစ်အားကစားပြိုင်ပွဲနဲ့နှီးတဲ့ဂါချီနာအဇူခရိုင်အတွင်းမှာနေထိုင်ကြရလို့အဲ့ဒီမှာရှိကြတဲ့ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေလည်းအယောင်အဝယ်ကောင်းနေကြတဲ့အကြောင်း Garden Brother စားတောက်ဆိုင်ကစပွဲထူ Nelson Ansel Mini ကပြောပါတယ
်မင်းတို့ကဒီမှာမင်းလျော်ဒါတုံ
းအမျက်က30ရာခိုင်နှုန်းလောက်တိုးလာပါတယ်ဒါကလည်းဂါချီနာအဇူကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာကြတဲ့ကျေးဇူးကြောင့်ပါသူတို့အားလုံးကတော့တံပိုးနဲ့အင်အားစီမံကိန်းကအိမ်တွေမှာနေကြပါတယ်တကယ်ကိုအမျက်ထွက်ပါတယ
်ကိုအိမ်ကိုဘွားလို့အမည်ပေးထားတဲ့တံပိုးနဲ့အင်အားစီမံကိန်းကိုတော့ဆင်းရဲနွမ်းပါသူတွေအတွက်ရည်ရွယ်ဆောက်လုပ်ထားတာဖြစ်ပြီးအိုလံပစ်ပွဲတော်ပြီးရင်တော့ဆင်းရဲသားမိသားစုတွေကိုနေထိုင်ခွင့်ပေးမှာဖြစ်ပါတယ်ဘရာဇီးလုံခြုံရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ဖနာဒိုဟီဘီရိုကတော့နေကန်တွေအကျိုးများခံစားနေရတာကိုတွေ့ရတဲ့အတွက်ကျေနပ်အားရတယ်လို့ပြောပါတယ
်အကိုနဲ့ပေါ့ကေ
အကူအပွဲတော်မတိုင်ခင်ကစီးပွားသိမ့်ဖြစ်ကြတဲ့နေရာတွေမှာကျွန်တော်တို့ကြောင့်စီးပွားရေးအဆင်ပြေလာတာတကယ်ကောင်းပါတယ်။အခုဆိုရင်စီးပွားဖြစ်လုပ်ငန်းတွေအများပြားရှိလာတယ်။သူတို့ကဒီပွဲတော်ပြီးမှအောင်မလိုလားကြပါဘူး။ဒါပေမဲ့21ရက်နေ့မှာပွဲပြီးမယ်ဆိုတာကျွန်တော်တို့အားလုံးသိကြတယ်။အဲဒီခါကျရင်ဒီမှာရောက်လာသူတွေအားလုံးကိုယ်ရင်ကိုယ်ပြန်ကြရမှာပါ။
ကာဂျီနာအဇူအရာဟာတာယာတဲ့နေရာတစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ
်။အဲ့ဒါကောင်လည
်းဒီနေရာလေးဟာအေဂျင့်ရဲ့နေရာတစ်ခုပါ။ဝိရစေဝါမှောင်ကိုမှုတွေနဲ့ပတ်သက်သူတွေနဲ့လည်းမဆုံရပါဘူး။ကိုထီလည်းမှောင်ကိုရောင်းဝယ်တာမျိုးမတွေ့ရပါဘူး။ဂဲကိုအေဂျင့်တဲ့နေရာပါ
။ Olympia Cruise ဈေးဆိုင်ပိုင်ရှင် Masu Cruzeiro ကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေရှိနေတာကိုသဘောကျနေတဲ့သူပါ
။ Can compromise ရ actualmente
လောစဲဖောက်တဲ့အများစုကလုံခြုံရေးတပ်ဖွဲ့တွေပါ။ဆိုင်မှာအမြတ်လဲရာခိုင်နှုန်း60ရာနဲ့80ရာခိုင်နှုန်းလောက်ထိတိုးလာပါတယ်။
အိုလံပစ်အားကစားပွဲကြောင့်ဒီလောက်အမြတ်ထွက်တာမျိုးရှိမှာတော့မဟုတ်ဘူးလို့လည်းသူကဆိုပါတယ
်။ I am most privileged of Brazil. Porque
ဂါဂျီနာဟာဘရာဇီးမှာကံကောင်းဆုံးအရက်လို့ကျွန်တော်အမြဲပြောပါတယ်။ဘာလို့လဲဆိုတော့တညာလေးနဲ့လူ4000နဲ့9000ထိရောက်လာပြီးအဲ့ဒီလူတွေရဲ့သုံးဆွဲမှုတွေဟာနေကန်စီးပွားရေးအတွက်အရင်းအနှီးတွေအမြောက်များရခဲ့ကြလို့ပါ။ဒါကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအိုလံပစ်အားကစားပြိုင်ပွဲနဲ့ဖျားသခင်ရဲ့ကျေးဇူးကြောင့်ပါ။
နေကန်စီးပွားရေးလုပ်ငန်းရှင်တွေကတော့အကျိုးအမြခံစားနေရတဲ့အတွက်လဲနွေရာသီအိုလံပစ်အားကစားပွဲကိုအဆုံးမသတ်ချင်ကြတာဖြစ်ပါတယ်ရှင်
။ရှားဖောင်ပြပြသွားတာပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကွကြော်ကြော်သိန်းတင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်မှာပါ။ဒီစီစဉ်ကိုထုတ်လုပ်သူကမတ်စုမှမှာရှင
်။မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ရှေ့သတင်းပတ်ဆိုရင်ဖြင့်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံခီးစဉ်စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာဖြင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာပြီးနောက်ပိုင်းနိုင်ငံခေါင်းဆောင်တဦးအနေနဲ့ဒေါက်ဆန်းစုကြည်ရဲ့ပထမဦးဆုံးတရုတ်နိုင်ငံခီးစဉ်ဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံခီးစဉ်အတွင်းမှာဒေါက်ဆန်းစုကြည်ကနေပြီးတော့တရုတ်နိုင်ငံကခေါင်းဆောင်တွေနဲ့တရုတ်လူထုကိုဘယ်လိုစကားအမှားစကားမျိုးတွေများကျွန်တော်တို့မြန်မာလူထုဘက်ကပြောလိုက်ချင်ပါတယ်လေတခါတရုတ်တာဝန်ရှိသူတွေဘက်ကမြန်မာနိုင်ငံမြန်မာလူထုတွေဘယ်လိုသတင်းစကားကတိကဝတ်တွေကိုများကြားချင်ပါတယ်လေဒါကိုကျွန်တော်တို့အဓိကထားဆွေးနွေးကြဖို့ဖြစ်ပါတယ်ဒ ီဆွေးနွေးမဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာပြောခြင်းတဲ့အချက်တွေမှားခြင်းတဲ့စကားတွေကြားခြင်းတာတွေကိုအများအပြားရေးပြီးတော့ပေးပို့ထားကြတဲ့တော်တော်ရှင်အလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ဘေးနိုင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားသူတွေထဲမှာတရုတ်မြန်မာဆက်ဆံရေးလေးလာဆောင်ကြည့်နေတဲ့ပြောရရင်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အထူးကြွမ်းကျင်သူလို့ကျွန်တော်တို့ပြောနိုင်တဲ့ဒေါက်တာလှကျော်စောတခါကျွန်တော်တို့လွတ်တော်အမဟောင်းဦးရထွန်းတခါတရုတ်မြန်မာအခုဒီပိုင်းတော်ဆန်းစုကြည်ခီးစဉ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့သုံးသက်ချက်ဆောင်ပါတယ်ပြတ်ရေးသားနေတဲ့ဒေါက်တာရံမြုပ်သိန်းတို့ရှိပါတယ်တခြားပါဝင်ဆွေးနွေးမဲ့တိုင်ပောင်းဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်။ဆိုတော့ကျွန်တော်ဒေါန်ဆန်းစတီခီးစဉ်ကိုဓာတ်ရိုက်ကျွန်တော်တို့မဆွေးနွေးခင်မှာဒါနဲ့ဆက်ဆက်တဲ့ကိစ္စတခုကျွန်တော်ဒေါက်တာလှကျော်စိုးကိုရင်ဆုံးမေးခြင်းပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတွင်ဒါကျွန်တော်တို့အားလုံးတင်းတွေမှာတွေ့ထားတာပါ။ဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးမှာပြူလာပါတယ်။ဒေါန်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ပါတယ်။နိုင်ငံရေးပါတီပြီးခေါင်းဆောင်တွေနဲ့တွေ့ပါတယ်။အဲ့ဒီအထက်မှာထူးထူးခြားခြားတာဝန်ကနေအားယူသွားပြီဖြစ်တဲ့အငိမ့်စားဘူဂျုံမှူးကြီးဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေတရုတ်တန်ယုံကတရင်ထုတ်ပြန်ထားတာရှိပါတယ်ဆိုတော့ဒေါက်တာလောက်ကျော်စောခင်ဗျာပထမအဦးဆုံးဒီတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာဆက်ဆံရေးဝန်ကြီးရဲ့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့သူ့ရဲ့အခန့်ကဏ္ဍဩဇာအရှိန်ကဘယ်လောက်ထိရှိပါလဲခင်ဗျာ
ဟေးတရုတ်ကွန်မြူနစ်ပါတီရဲ့အဲနိုင်ငံတကာဆက်ဆံရေးကြီးကတော့ तू ကဟိုအစိုးရကိုဓာတ်ရိုက်ဟိုဩဇာရှိတာတော့မဟုတ်ပါဘူး तू ကအကြံပေးနိုင်တာသို့မဟုတ်အစိုးရရဲ့ policy တွေနဲ့ပတ်သက်လို့အကြံပေးတာလောက်ပဲရှိပါတယ်အဲ့တော့အခုဒီမှာကြည့်ရတာသူကနိုင်ငံတကာဆက်ဆံရေးတာဝန်ကငါအခုနောက်ပိုင်းကျတော့သူတို့ကဒီလိုဖြစ်တယ်ဗမာပြည်မှာရှိတဲ့အဖွဲ့အစည်းအသီးသီးနဲ့ပေါ့နော်ဟိုပါတီတွေပဲဖြစ်ဖြစ်လူမှုအဖွဲ့အစည်းတွေနဲ့ဖြစ်ဖြစ်အားလုံးနဲ့ဆက်ဆံနိုင်အောင်သူတို့ကဖွင့်ပြီးတော့ဆက်ဆံနေတာဖြစ်တော့အဲ့ဒီအတွက်ဆက်ဆံတာလည်းပါတယ်တိချက်နှိမ့်ချက်ကတရုတ်ကလုံကြီးလုံထံကသူတို့ကဒီလိုပဲသူတို့ကဟိုစိုးတော့လက်မချောက်စီနဲ့ဆိုတယ်လို့ပေါ့ဗျာအရင်ကခင်မင်ခဲ့ရင်းနှီးခဲ့တယ်သူတို့နဲ့ဆက်ဆံရေးကောင်းခဲ့တဲ့လူတွေကိုလည်းအဆက်မပြတ်ဆက်ဆံနေတာပါပဲဥမာဟိုတလောတော့ကဆိုဟိုတရုတ်ပြည်ကိုပထမဦးဆုံးလာတဲ့အမေရိကန်သမ္မတကြီးနစ်ဆန်ရဲ့ညီဆောင်ခွဲလာတဲ့ဆိုရင်အစိုးရကိုယ်တိုင်ကဝန်ကြီးချုပ်တို့ဘာလို့ကိုယ်တိုင်ကထွက်အခမ်းအနားတွေမရလို့ပါလဲအဲ့တော့ဒါသူတို့ရဲ့လှုပ်ထုံးပုံကြီးတည်ရလို့မြင်ရပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီဥစားဒီလိုတွဲဆုံလာကဘူဂျုံမူကြီးတန်းဘူဂျုံမူကြီးဟောင်းတန်းရွှေနဲ့ဒီနိုင်ငံတကာဆက်ဆံရေးတဝန်ကြီးနဲ့တွဲဆုံတဲ့ကိစ္စကဘလို့ courtesy call ပေါ့နော်ကျွန်တော်တို့လာပြီးတော့ခီးစဉ်အတွင်းမှာတွဲဆုံနှုတ်ဆက်တာကလွယ်ပြီးကြံတဲ့ထူးခြားမှုမရှိဘူးလို့အဲ့လိုသုံးသပ်ပါသလားခင်ဗျာ
ဟုတ်ကဲ့အစပိုင်းလေးကသူတို့ကကြည့်ရတာဟိုဘူဂျုံမူကြီးတန်းရွှေနဲ့ရောအဲဦးသိန်းစိန်နဲ့ရောသူတို့ကတော်တော်ရင်းနှီးကြတာဖြစ်တာနော်စီးပွားရေးလုပ်ငန်းတွေပါတယ်လေတောက်လျှောက်လုပ်နေတာဖြစ်တော့အဲ့ဒီအတွက်နောက်ခင်ဗျားတို့အားလုံးအစီအရေလေးနာအဖခစ်တို့နာဝတခစ်တို့ပါအဲဒီကမ္ဘာလုံးကဝိုင်းပိတ်ဆို့နေတဲ့အခါမှာတရုတ်ကလည်းသူတို့ကိုဝန်ကြီးပြုထားတာဖြစ်တာဟု
တ်က
ဲ့ကာကွယ်ပေးထားတယ်ဖြစ်တာဟုတ်အဲ့တော့အဲ့ဒီဟာကိုအပြန်အလှန်အခုကတော့ဟိုသွားပြီးနှုတ်ဆက်တဲ့သဘောလောက်ပဲရှိပါတယ
်ဟုတ်ကဲ့ဦးရထွန်းကရောဒီတွေ့ဆုံမှုကိုဘယ်လိုသုံးသပ်ပါသလဲ
အဲကျွန်တော်လဲဒေါက်တာလှကျော်စောပြောသလိုပဲသုံးသပ်ပါတယ်သူတို့ကတော့ဒီနိုင်ငံတကာဆက်ဆံရေးမှာနောက်ဧည့်သည်တွေအပေါ်မှာဒီဆက်ဆံတဲ့နေရာမှာတော်တော်လေးတရိပ်ထားတယ်တော်လေးတရိပ်ထားတော့ဒေါန်ဆန်းစုကြည်ကအရင်ကဒီအစ်အစိုးရလက်ထက်မှာတော့သူကအတိုက်ခံပေါ့အတိုက်ခံကောင်းဆောင်ဖြစ်တဲ့အခါကျတော့အဲ့ဒီတုန်းကတော့သူတို့ဒေါန်ဆန်းစုကြည်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှရှောင်ခဲ့တယ်ပေါ့အခုချိန်မှာတော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်ပါတီခေါင်းဆောင်လည်းဖြစ်တဲ့အခါကျတော့သူတို့အနေနဲ့ဒီနိုင်ငံချစ်ကြည်ရေးနိုင်ငံစီးပွားကုန်သွယ်ရေးကိစ္စတွေကဆက်ပြီးတော့လောရမှာဖြစ်တော့ဒေါန်ဆန်းစုကြည်ကိုသူတို့ဖိတ်ရတယ်ဖိတ်ရတဲ့အခါမှာအရင်တုန်းကဒီမိဟောင်းဆွေဟောင်းတွေကိုလည်းသူတို့အနေနဲ့မမေ့ပါဘူးဆိုတော့ဒီမျိုးရင်းမှုကိုပြကျင်တဲ့သဘောပါပဲအဲ့ဒါသူတို့လုံးလေးရှိပါတယ်အရင်တုန်းကတော့ဟိုဒီပါတီချင်းဆက်ဆံရေးမှာသူတို့ကကွန်မြူနစ်ပါတီသာရှိနေတော့အဲ့ကွန်မြူနစ်ပါတီကိုပဲအတိမတ်ပြုပြီးတော့ကွန်မြူနစ်ပါတီမရှိတဲ့အတိုင်းပြည်တွေမှာတော့အခုပါတီချင်းတခြားပါတီတွေကိုလည်းဆက်ဆံတာတွေကိုလုပ်တယ်ဆိုတာကိုသိထားမိပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအမြင်လည်းသိပါရစေ
အဲကျွန်တော်ကတော့ဗျဒီတရုတ်ကွန်မြူနစ်ပါတီရဲ့ဒီနိုင်ငံတကာဆက်ဆံရေးဝန်ကြီးကအငိမ့်သားဗိုလ်ချုပ်မူကြီးဦးတန်းရွှေနဲ့တွေ့ဆုံခဲ့တာဟာအဓိကတော့ဗောလေတရုတ်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ဓာတ်ရိုက်ဆက်ဆိုင်နိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်။အဲနောက်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအပြောင်းအလဲမှာဗိုလ်ချုပ်မူကြီးဟောင်းဦးတန်းရွှေရဲ့အခန်းကဏ္ဍဟာတော်တော်အရေးပါတဲ့အနေအထားမှာရှိတယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီအနေနဲ့တရားဝင်
ဟိုအတိမပြုတ်လိုက်တဲ့အပေါ်မျိုးလဲတက်ရောက်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲနောက်ပြီးတော့အခုနောက်ပိုင်းမှာဒီတရုတ်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးကိုဒါဟိုဘုဂျိုမူဂျီအောင်ဦးတန်းရွှေကတွေ့ဆုံတာဟာဒါသူ့အတွက်လည်းပဲဒါပထမဆုံးပေါ့လေနိုင်ငံကြားဧည့်သည်တဦးကိုလက်ခံတွေ့ဆုံတာအဲ့ဒီအပြင်အဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့အတရုတ်ကွန်မြူနစ်ပါတီရောတရုတ်သတင်းမီဒီယာတွေရောဟာနေမကူးခင်အမြင်များသတင်းထုတ်ပြန်တာတွေကိုကြည့်မယ်ဆိုရင်အဲ့ဒီနောက်ွယ်မှာအကျိုးစီးပွားတွေအများကြီးဆက်ဆက်နေမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်ဗျ
ဟုတ်ကဲ့ခင်ဗျဒေါက်တာလှကျော်စောခင်ဗျဒီဒေါက်တာဆန်းစုကြည်ရဲ့မကြခင်ခီးစဉ်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအဓိကအပြင်နိုင်ငံပိုင်သတင်းမီဒီယာတွေပေါ့လေနိုင်ငံပိုင်သတင်းမီဒီယာတွေတခါတရုတ်ကွန်မြူနစ်ပါတီရဲ့အာဝေါ်ကိုထင်ရတဲ့သတင်းမီဒီယာတွေမှာရေးထူးခြားခြားရေးသားဖော်ပြတာတွေများရှိပါသလားခင်ဗျာဘာတွေများရေးသားဖော်ပြတာတွေရှိပါလဲ
ဟုတ်တော့တော့ဒီလိုရေးထားပါတယ်ဟိုဒေါမ်ဆန်းစုကြည်အနေနဲ့ကပေါ့နော်ဟိုအမေရိကန်တို့ဂျပန်တို့အရင်မသွားဘဲနဲ့တရုတ်ပြည်ကိုအရင်လာတာဟာသူဟာသဘောတရားကြီးဟိုဟိုထက်လက်တွေ့ကျစွာစဉ်းစားတာပေါ့အမှန်ဆိုရင်တော့ဟိုတရုတ်ဗါလဲအမေရိကန်တို့ဂျပန်တို့ကလည်းပထမလာဖို့အရင်ဖိတ်ထားတာပေါ့အဲ့ဒီဟာတွေကိုမသွားဘဲနဲ့တရုတ်ပြည်ကိုလာလိုက်တာဟာတရုတ်ကတော်တော်သဘောကျတယ်အဲ့တော့ဒေါမ်ဆန်းစုကြည်ရဲ့အခက်အခဲတွေကိုလည်းကုလူဖြည့်ရှင်းပေးဖို့လိုတယ်ဆိုတဲ့စကားမျိုးတွေလည်းရေးတာပါပါတယ်အဲ့တော့ဒေါမ်ဆန်းစုကြည်ကိုအစောပိုင်းတုန်းကသူတို့တော်တော်များများကအနောက်တိုင်းကစိတ်ပြီးတော့သဘောကျတဲ့လူဖြစ်တော့စိတ်အနောက်တိုင်းရင်းနေတယ်လို့သူထင်တာတကယ်တကယ်ဒေါမ်ဆန်းစုကြည်ကအဲ့သူတို့နဲ့ဆက်ဆံကြည့်တဲ့အခါကျတော့လက်တွေ့ကြတာရယ်အဲတရုတ်ပေါ်မှာစိတ်ဆန့်ကျင်လာလို့ဘာလို့မလုပ်ဘဲနဲ့တရုတ်နဲ့ကောင်းကောင်းမွန်မွန်ဆက်ဆံလာတယ်လို့ကြည့်ပြီးတော့အဖြစ်တရုတ်ဘက်ကတော်တော်သဘောကျပြီးတော့သတင်းစာတွေထဲမှာတော်တော်ကိုရှင်းရှင်းကိုရေးနေတာတွေ့ရပါတယ
်ဟုတ်ကဲ့ဦးရထွန်းခင်ဗျာဒေါမ်ဆန်းစုကြည်ကအခုလိုမျိုးဒါပထမဦးဆုံးပြပါခီးစဉ်တော့မဟုတ်ဘူးပေါ့လေသို့တော့တခြားနိုင်ငံတွေတကယ်ထိတ်တန့်နိုင်ငံတွေကိုမသွားအရင်မသွားဘဲနဲ့ခုနလိုတရုတ်သတင်းမီဒီယာတွေမှာရင်းနေတယ်လို့တရုတ်နိုင်ငံကိုအရင်သွားဖို့ရွေးချယ်ခဲ့တဲ့ပေါ့ဦးရထွန်းဘယ်လိုသုံးသပ်တယ်လဲ
အဲကျွန်တော်အနေနဲ့တော့ဒေါ်ဆန်းစုကြည်ရဲ့ဟိုပါနတ်မှုလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီကနေ့မျက်မှောက်ခင်မှာတော့ဒီနိုင်ငံခေါင်းဆောင်တွေဟာပထဝီနိုင်ငံရေးကိုယူဆိုင်ကြရတာပေါ့ဒီလက်တွေ့ဒီကြတဲ့နိုင်ငံရေးဒီအခြေအနေအချက်လက်တွေပေါ်မှာကိုယ်နိုင်ငံအကျိုးစီးပွားအတွက်ကိုဦးစားပေးပြီးတော့ဆောင်ရွက်ကြရတာပေါ့အဲသူကြားချက်ကိုကျွန်တော်သတိထားမိတာကတော့ဒေါ်ဆန်းစုကြည်တို့ဒီ NLD အာဏာရလာပြီးတဲ့နောက်ပိုင်းမှာရိုဟင်ဂျာကိစ္စနဲ့အခုတရုတ်အင်ကြီးချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိစ္စတွေပေါ့နော်ဒါတွေဟာပြောမယ်ဆိုရင်အာဏာမရခင်တုန်းကနှုံးဆန်တန်ဖိုးတွေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့လူ့အခွင့်အရေးတို့နော်ဒီကျွန်တော်တို့ဒီမိုကရေစီရေးတို့ဆိုတဲ့ရည်တည်ချက်တွေအနေကြည့်မယ်ဆိုရင်တော့ဒီသူအမေရိကန်ကိုအရင်သွားတင်တာပေါ့ဒါမှမဟုတ်ဂျပန်ကိုအရင်သွားတင်တာပေါ့တိုးတော့လဲဒီနေ့ကျွန်တော်တို့တရုတ်ပြည်ကိုသွားဖို့သူရွေးချယ်လိုက်တာဟာသူ့အနေနဲ့လက်တွေ့ကြတဲ့နိုင်ငံရေးကိုပို့ပြီးတော့ဥစားပေးတယ်ဆိုတာကိုပေါ်လွှင်းနေပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိန
်းဟုတ်ပါဗျဟောအခုဒေါ်ဆန်းစုကြည်ရဲ့ခရီးစဉ်ကိုကြည့်တဲ့အခါမှာကျွန်တော်တို့ပထမဆုံးကျွန်တော်တို့လာအိုဒီမိုကရက်တစ်သမ္မတနိုင်ငံကိုသွားတယ်နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံကိုသွားတယ်အခုတရုတ်နိုင်ငံကိုဒုတိယတတိယမြောက်နိုင်ငံအနေနဲ့သွားတဲ့အခါကျတော့အထူးကတော့မြန်မာနိုင်ငံရဲ့အရှေ့ဘက်မှာရှိတဲ့အိန္ဒိယနိုင်ငံတွေကိုသူကဥတီပြီးတော့သူ့ရဲ့နိုင်ငံသားဆက်ဆံရေးမူဝါဒကိုဖော်ဆောင်နေတယ်လို့ကျွန်တော်ယူဆရသုံးသပ်လို့ရတယ်အဲ့ဒီအခါကျတော့အဲ့ဒီအခြေအနေဟာကျွန်တော်အမြင်အားဖြင့်တော့ပေါ့လေဟိုကျွန်တော်တို့နိုင်ငံရဲ့လက်ရှိပြည်ရင်းငြိမ်းချမ်းရေးအပြစ်ခတ်ရစေးရေးကိစ္စနဲ့လည်းပဲဟိုတော်တော်လေးကိုဆက်ဆက်နိုင်တယ်လို့ကျွန်တော်ကသုံးသပ်တယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဟိုစီးပွားရေးပေါ့လေ၊နေဆက်ကုန်သွယ်ရေးကိစ္စနဲ့လည်းပဲအဲတော်တော်များများဆက်ဆက်နိုင်တယ်လို့ကျွန်တော်ကသုံးသပ်တယ်။အဲဒီအတွက်ကြောင့်မလို့ဟိုဒေါ်ဆန်းစုကြည်အနေနဲ့အင်းကြီးချင်းနိုင်ငံလည်းဖြစ်တယ်။နောက်ပြီးတော့အဲလက်ရှိကျွန်တော်တို့နိုင်ငံရဲ့ဟိုတည်ရှိမှုအရာလည်းအရေးပါတဲ့ဓမ္မဗျူဟာချတဲ့နိုင်ငံတနိုင်ငံကိုဦးစားပေးပြီးတော့စဉ်းစားတာလို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့စီသောတာရှင်တွေဒီ Facebook ကနေပို့တဲ့ message တွေထဲမှာအဓိကအားလုံးတူတဲ့အချက်တွေကဒီမြေဆုံစီမံကိန်းကိစ္စဒီတခါတရုတ်မြန်မာနယ်စပ်ကလက်နက်ကင်ဖော်ရည်နဲ့ပတ်သက်တဲ့ကိစ္စဒီမြန်မာနိုင်ငံမှာတင်ဇာတာထုတ်ယူတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိစ္စတခါတရုတ်ကနေပြီးတော့မြန်မာနိုင်ငံထဲကိုဝင်နေတဲ့အများအပြားတော့ဒီအယီသွေးနှိမ်ကုန်ပစ္စည်းတွေကိစ္စနယ်စပ်ကုန်သွယ်ကိစ္စဒီအချက်တွေကအဓိကကြပါတယ်တရုတ်မြန်မာကဆက်ဆံရေးရလဲတာရှိ ဒီနီးစက်တဲ့ဆက်ဆံရေးလည်းရှိတဲ့အခါကျတော့အကြောင်းရက်တွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အဲ့ဒီအထဲမှာလောလောလတ်လတ်အရေးအကြီးဆုံးအကြောင်းကိစ္စတွေကလည်းပဲရှိနေမှာပါပဲဆိုတော့ဒေါ်တော်လောက်ကျော်စောခင်ဗျအဲ့ဒီအရေးအကြီးဆုံးအကြောင်းရက်တွေထဲမှာဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်နဲ့ဒီ27ရာစုပင်လုံညီလာခံပြည်ထောင်စုညီငယ်ညီလာခံကျင်းပမယ့်အချိန်ကာလနဲ့ကလည်းတိတ်မလို့တော့ပါဘူးတိုက်ဆိုင်နေရလို့ပြောရမှာပါဆိုတော့ဒီကိစ္စက27ရာစုပင်လုံညီလာခံညီငယ်ညီကိစ္စပေါ့တဏ္ဍကိုင်ဖော်ပြနေပြည်လေကြီးကိစ္စပြည်ခက်ရဲစေးကိစ္စဒီကိစ္စကဒီခီးစဉ်တွေမှာအဓိကကိစ္စတခုဖြစ်လိမ့်မယ်လို့တော်တော်လှကြော်စောသုံးသပ်ပါလား
။ဟိုတီယုတ်ပြီမှာလေဟို2015ခုနှစ်ကိုကအရေးခင်ဖြစ်စဉ်ကလေးကအဲခင်ဗျားတို့လည်းကြားမယ်နော်။ဟိုစစ်တပ်ကဟိုတီယုတ်ကိုဆွဆွဲတာပေါ့နော်။ကိုကတော့ကတီယုတ်ကြီးရှိနေပါလေဆိုပြီးအဲကလေးကတီယုတ်ကသူတို့ရှိမှာအကြီးကျယ်ဟိုဆက်မနာတွေလုပ်တယ်ဗျာ။ဆွေးနွေးပွဲတွေလုပ်တယ်။အဲဒီမှာသူတို့ကတော့ဒီလိုပြောတယ်။မမကြီးရဲ့ပြည်တွင်းဆက်ကအနှစ်60ကျော်ပြီတဲ့။ဟိုဒီမကလည်းမင်းဆက်ဒေတာကတော်တွေတောင်းနေတယ်ကိုသူတို့ရဲ့အားပါတဲ့သမယိုးကြလက်နဲ့တည်လာနဲ့လာမတိုက်နိုင်ဘူးတဲ့ထို့အတူနေဆက်တလျှောက်မှာကြောက်ကြဆွဆင်နွှဲနေတဲ့ဒီလူမျိုးစုတိုင်းရင်းသားအဖွဲ့တွေကလည်းဒီမကမြို့တွေထိပွားပြီးမတိုက်နိုင်ဘူးအဲ့တော့ဒီပြည်စစ်ကြီးကဒီတိုင်းရေရှည်သွားနေမယ်ဆိုရင်ဗမာပြည်ကြီးဟာကြာဆုံးနိုင်ငံကြီးဖြစ်သွားလိမ့်မယ်တဲ့အဲ့လိုကြာဆုံးနိုင်ငံဖြစ်ရင်သူတနိုင်ငံနဲ့ဖြစ်မှာပေါ့ကျန်တဲ့နိုင်ငံတွေကိုဆွဲချသွားမှာတဲ့ဒါကြောင့်မလို့ဒီနိုင်ငံအဲ့လိုဖြစ်မသွားအောင်ကျွန်တော်တို့အားလုံးအထူးသဖြင့်နိုင်ငံတကာနဲ့ဆိုင်တဲ့အဖွဲ့အစည်းကုလသမဂ္ဂလိုဟာမျိုးအာဆီယံလိုအဖွဲ့မျိုးကဒီဗမာပြည်မှာပြည်ရင်းရင်းရင်းရဖို့အတွက်လက်ဦးမှုရှိရှိပါဝင်လှုပ်ဆောင်ပေးဖို့လိုတယ်လို့ပြောဘူးတယ်အဲ့ဒါ2015တည်းကပြောဘူးတာ
ဟုတ်ကဲ့
နောက်တစ်ခုကတရုတ်ကန်ဒီ27ရာစုသူတင်ကခြေဟိုပြောခြေလမ်းဖြစ်တယ်အဲ့ပိုးလမ်းမကြီးဖွင့်ဖို့ကိစ္စကရေလမ်းလေလမ်းဖွင့်တယ်ရေလမ်းနဲ့ကုန်းလမ်းဖွင့်တဲ့ဟာမှာနှစ်ခုစလုံးကကျမတို့ဗမာပြည်ကိုဖြတ်ပါတယ်ဗမာပြည်ကအချက်ချာကြတယ်ဒါကြောင့်မလို့သူ့ဒီစီမံကိန်းကသူကဒီအခုနောက်တက်တဲ့သမရှိချင်းပင်ရဲ့ brain charge ဖြစ်တော့အဲ့တော့ဒီစီမံကိန်းအောင်မြင်ဖို့ကဗမာပြည်ကြီးမှာပြည်တွင်းငြိမ်းချမ်းရမှာဖြစ်တယ်။ဒါကြောင့်မလို့ဒါနဲ့ပတ်သက်ပြီးတော့သူတို့ကအတော်ကိုတက်တက်ကြွကြွပါဝင်ပတ်သက်နေရမှာ
။အဲ့
တော့ဒီကိစ္စကလည်းအဓိကကိစ္စရဲ့ပါဝင
်ဆိုတော့ဒီမြန်မာပြည်မှာလက်နက်ကိုင်လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားပေါ်လေပြည်လည်မှုရဖို့ပြစ်ခတ်ရဖို့ငြိမ်းချမ်းရဖို့ကိစ္စကတရုတ်နိုင်ငံအတွက်မဟာဗျူဟာမြောက်အရေးပါတဲ့ကိစ္စလို့အဲ့လိုပြောလို့ရတယ်ပေါ့
သူကတီယုတ်ပြတ်ပပလေပေါ့နော်သူရဲ့အင်းနီနာချင်းပပလေကဟိုအပူကွက်ဒီအားလုံးကိုသူကလိုက်ပြီးတော့ငင်းအောင်လုပ်နေတာဗျအဲ့တော့ဒါဒီတစ်ခုကတော့မဟာဗျူဟာအဓိကကြရတယ်မဟုတ်ပါနဲ့တော်တော်အဓိကကြရတယ်အချက်တစ်ချက်ပဲဒါကြောင့်မို့ဒါကိုသူစူးစမ်းပြီးလှုပ်ဆောင်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒါရိုက်ဆွနေမဲ့သူတော်ရှင်တူကိုဖိတ်ခေါ်လိုက်ပါစီရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းဒီနေ့ကြီးဦးကျော်လင်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်မှာဦးကျော်လင်းဘက်ကဘလို့အမှားစကားတွေများပြောချင်ပါသလဲ။ဘာများကြားချင်ပါသလဲ
။ဟုတ်ပါဗျာဒီကျွန်တော်တို့ရာစုပင်လုံးညီလာခံဆိုတာကြီးကအဲကျွန်တော်တို့ကြိုတင်ပြင်ဆင်ရမယ့်အဆင့်မှာဒေါ်ဆန်းစုဘက်ကလည်းစိတ်ကူးတယ်လို့သူ့ဘက်ကလည်းပိုးလာမကြီးလို့ဟာနဲ့နောက်ထပ်ဗမာပြည်ခေါင်းဆောင်တယောက်ကသူတို့လူကျင်တာတွေကိုတော်တော်များများလမ်းဖွင့်ပေးလို့သူတို့ကလည်းသူ့ပြည်ဟိုဒီမှာပဲဆွေးနွေးလို့တော့ဗျာသူတို့ကလည်းတော့ဒါကိုစီးအောင်ပါပဲ။အဲ့တော့ဒီနေ့ခုကြားမှာအဲ့တော့တစ်ခါလည်းပဲသူကအလိုရှိတယ်တစ်ခါလည်းပဲလူလာတယ်ဆိုတာဒီပြည်ရင်းချင်းချင်းနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်တွေကလည်းယူတိုင်းဟာဗာပဲအစွဲဘွားတွေပဲကိုကဗမာပြည်မှာသူတို့လည်းအဲ့တော့ကိုပါဦးရွှေတွေပါတွေဖြစ်နေကြအဲ့တော့ဒီကိစ္စကြီးတွေအတွက်ကတော့ဒီတိုက်ပြည်ခေါင်းဆောင်တွေအရေးကြီးပါတယ်သူတို့တိုက်ပြည်တွေပို့ပြီးအရေးကြီးတယ်ဒီကျွန်တော်တရားစာတတ်တွေမှာရော်တို့ပြည်ကိုကျွန်တော်တို့ပြောလို့ရတာဟာဒီမြစ်တွေပါတွေဆိုတာကလည်းရစီမြစ်ကြီးတဲ့သူ့ပြည်ကြီးကထိခိုက်မခံနိုင်ဘူးကျွန်တော်တို့ကလည်းအဲ့လိုမြစ်ကြီးထိခိုက်မခံနိုင်ဘူးအဲ့တော့ဘာကြောင့်လဲဆိုတော့မြစ်တွေဆိုတာတိပုံထောင်တောင်တိမ်တန်းတွေကိုချီပေါ်လာတယ်အဲ့လိုပေါ်လာတဲ့မြစ်ကြီးတွေအပေါ်မှာကိုကြီးစားတရားထားပြီးတော့ဗန်တော့မူရတနင်္ဂနွေပြည်ပြေးမှာတနင်္ဂနွေဝင်တော့မဆုတ်ဖက်ရင်းနဲ့အချုပ်ချာအနာလေးစားကြီးတွေအခြေခံပြီးတော့ဒီအရင်ကစာကြည့်ကြီးတွေရှိခဲ့တယ်ဆိုတဲ့အချက်ကတော့အခုဘုရားမကြီးတန်းရှူတို့နေတာတွေ့တဲ့အချက်တွေလည်းပါနေတာပေါ့ဗျာသို့တော်လို့လည်းအခုလက်ရှိအနေထားမှာကဒီဘက်ကတော့ down a bit ဆိုဆိုလို့ရရုံးနေအနေထားဟာဗမာပြည်ဒီမိုကရေစီအစိုးရမဟုတ်ဘူးဗျာအဲ့တော့ဒီမိုကရေစီအစိုးရမှာလည်းကျွန်တော်တို့ပုံမှန်108ကာကြီးခဝေးပြီးတော့209အခုလက်ရှိဖွင့်ကြည့်ဖို့အဲ့မှာဘာပါလာလဲဆိုတော့တမရနဲ့ပြည်တော်ဥဆိုတော်ကလည်းဒီစာချုပ်တွေပေါ်မှာပြန်လည်ပြီးတော့ပြင်ဆင်ရင်းနဲ့အဆောက်အအုံပြန်လည်ပြီးတော့အရှင်းပြေလို့ဆွေးနွေးရင်းပေါ်ပြည့်ရှိတည်လုပ်နေပါတယ်ခင်ဗျာဒါနောက်ရှိဖွင့်ကြည့်ပုံမှာပေးထားပါတယ်အဲ့ဒါကျွန်တော်တို့ပြောမယ်ဆိုတော့1049ခုဖွင့်ကြည့်ပုံမှာလည်းပါပါတယ်ဒီတက်ချက်ရလေးချင်းဆိုတာဒီလိုမလို့ဒီဖွင့်ကြည့်ပုံရဲ့အရာထွတ်တော်နဲ့တော့တမရတွေမရှိတဲ့အာဏာတွေကလည်းဒီစာချုပ်တွေပေါ်မှာပြန်လည်ဆက်ဆက်ပိုင်ခွင့်ရှိတယ်ဥပဒေပညာရှင်တွေပြန်ဆင်းရမယ်ဆိုလို့ရှိရင်တချို့ကိစ္စတွေမှာလည်းကျွန်တော်တို့ဒီအထက်လျှောက်တစ်ဖက်ညှိနှိုင်းပြီးတော့ဟုတ်ကဲ့ရုပ်ရည်နာနဲ့ရုပ်သိမ်းလို့ရပါတယ်အဲ့ဒါအဲ့ဒီအခြေအနေတွေနဲ့မဟုတ်ဘူး ကျွန်တော်တို့ဒီနေရာစားတဲ့တွေမထိအောင်လို့ဆွေးနွေးပြီးပါပြီးတော့မှဗမာပြည်ကိုသွင်းတဲ့စားအစာတွေနဲ့ဒီကျွန်တော်အဓိကတော့ဆေးဝါးတွေပေါ့ဗျာအဲ့ဒါတွေကိုလက်တက်ဆန်းပြီးတော့ကျွန်တော်တို့နိုင်ငံလူတွေပေါ်မှာကျွန်တော်စားတဲ့ခံပြတော့မလို့ကိုတိုးပြရနေပြီး inspection corporation အနေနဲ့စီစစ်ပြီးတော့မှထုတ်ပုံဖြစ်တဲ့မသွင်းတဲ့ဟာတွေဗမာပြည်ပို့မယ်ဆိုရင်အရေးယူလာလေးလုပ်ပေးပါလို့အဲ့ဒါလေးနှစ်ခုတော့မှာကျင်တာပေါ့ဗျာဒါပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ် Facebook မှာရေးတဲ့သောတာရှင်တူကလည်းပဲဒီအမေစုရေးတဲ့တရုတ်ကဝမိုင်းလာ KIA တအန်းပလောင်နဲ့ MNDAA တို့ကိုလုံးဝဘက်ကမပေးဖို့ညှိနှိုင်းနိုင်ပါစေဒါပေမဲ့အမေရေးမြစ်စုံစင်နဲ့တော့ compromise မလုပ်ခဲ့ပါနဲ့အမေရေးငင်းချင်းရင်းနဲ့မြစ်စုံတီးကြခွဲပြီးဂင်တွေ့ပြီးပါမေးတဲ့သူရေးတဲ့စာသားတိုင်းပါခင်ဗျဆိုတော့ဦးရထွန်းအဓိကပြောရတော့ဒီမြစ်စုံကိစ္စပေါ့လေခုနငင်းချင်းရင်းကိစ္စအပြင်နောက်ထပ် pressing issue တခုကတော့အရေးကြီးတဲ့လက်ရှိအချိန်မှာအစောတလင်ဖြစ်ရှင်းမယ့်ကိစ္စတခုကမြစ်စုံကိစ္စမြစ်စုံကိစ္စကိုရောလက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရနဲ့တရုတ်နိုင်ငံကမှပြည်လည်မှုရမယ်အလားလားရှိပါရဲ့လားဦးရထွန်
းအဲသူတို့ဒီတရုတ်နိုင်ငံဂျာယေးဝင်ကြီးနောက်ဆုံးဒီပြောထားတဲ့မှတ်ချက်တစ်ခုကြားလိုက်ရတာတော့မြစ်စုံကိစ္စကြောင့်ကျွန်တော်တို့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်နိုင်ပါဘူးလို့အဲ့ဒါလိုပြောထားတယ်အတော့ကျွန်တော်စဉ်းစားကြည့်တဲ့အခါမှာမြစ်စုံကိစ္စတဲ့ပိုအရေးကြီးတဲ့ကိစ္စတွေဟိုကျွန်တော်တို့နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရမယ်ဟာတွေရှိတယ်ပေါ့ခုနဒေါက်တာလှကျော်စောပြောသွားသလိုပဲဒီပိုလမ်းမကြီးဖောက်ဖို့ကိစ္စပေါ့เนาะတရုတ်မြန်မာလီတို့လမ်းမနောက်တစ်ခါကျွန်တော်တို့ကြောက်ဖြူခွန်မဲမြေထားလမ်းအမြန်လမ်းဖောက်ဖို့ကိစ္စဒါတွေကတရုတ်သမရရှိချင်းဖြင့်ရဲ့ One Road One Belt ဆိုတဲ့စီမံကိန်းထဲမှာအရေးကြီးပါနေတဲ့အပိုင်းတွေဖြစ်နေတယ်အဲ့ဒီဟာတွေကိုသူတို့ဒီအကောင့်တွေပေါ်နိုင်ရင်ကျွန်တော်တို့နိုင်ငံအတွက်လည်းစီးပွားရေးရအကျိုးအမြတ်တွေရှိမယ်အဲဒီရေရှည်အတွက်လည်းကျွန်တော်တို့ကဒီကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုမထိခိုက်ဘူးဆိုလို့ရှိရင်ဒါတွေကပြည်သူလူထုအတွက်လည်းအကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုဒီမြစ်ဆုံကိစ္စမှာလည်းတို့အနေနဲ့ဒါမလိုချင်တာတော့မဟုတ်ဘူးဆက်ပြီးတော့လှုပ်ချင်စိတ်ရှိတယ်သို့တော့ကျွန်တော်တို့နိုင်ငံရဲ့ပြည်သူလူထုရဲ့သဘောထားပေါ့နော်အဲ့ဒီဟာအပေါ်မှာလည်းတို့လေးစားလိမ့်မယ်လို့ယူဆပါတယ
်ဟုတ်ကဲ့တော်တော်တော့
ဒီဟာနဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ तू ကပြန်ပြီးမလုံပေးထားတဲ့ဟာတခုတော့ရှိတယ်အဲ့ဒါကတော့ကျွန်တော်တို့ရဲ့ပြည်တွင်းငြိမ်းချမ်းရေးကို तू ကူညီပါမယ်ဆိုတဲ့ဟာကို तू ဒီအခါအခွင့်အတင်တိုင်းမှာ तू ထုတ်ပြောတယ်ဒါကတော့ကျွန်တော်တို့အလိုချင်ဆုံးကိစ္စပေါ့လေ
ဟုတ်ကဲ့ခင်ဗျာဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့တိတ်မကြာသေးခင်ရပိုင်းကပဲဟလာဒီစုဝန်းစစ်ဆေးရေးဆိုပြီးတော့နောက်ထပ်ကော်မရှင်တစ်ခုထပ်ဖွဲ့ထားလာရှိပါတယ်ဆိုတော့ဒေါ်လာကျော်စောခင်ဗျာတရုတ်တာဝန်ရှိသူတွေဘက်ကဒီမြစ်ဆုံကိစ္စကမြန်မာနိုင်ငံမှာမြန်မာလူထုအများစုပေါ့လေစန့်ကျင်ကြတယ်သဘောမတူကြဘူးမလုပ်စီချင်ကြဘူးဆိုတာကိုရောသူတို့ကောင်းကောင်းသဘောပေါက်ပါရဲ့လားသူတို့ဘက်မှာရောဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်ထိပြည်လည်အောင်လုပ်လို့တဲ့စန္ဒသဘောထားမျိုးတွေ့ရပါလဲခင်ဗျာ
ဟိုကျမတွေ့တာတော့လေဟိုတရုတ်ပြည်ကအဲ့ဗမာပြည်ရဲ့မြစ်ဆုံကိစ္စလောက်ကတော့ပိတ်ကြီးမားတယ်မဟုတ်ဘူးကြ။ဘာဖြစ်လို့လဲဆိုတော့သူကတခြားနိုင်ငံတွေမှာလည်းအများအပြားဒီလိုပဲရှိတယ်။ဥပမာခင်ဗျားကြားမလားမသိဘူး။တီရိလင်္ကာကဟိုတလောကသင်္ဘောကိစ္စအဲသင်္ဘောကိစ္စပေါ့နော
်။ဟုတ်ကဲ့။
အီရန်တို့ဘာတို့ပါကစ္စတန်တို့မှာလည်းဒီလိုပဲ။အဲ့လိုဖြစ်တဲ့ကိစ္စမျိုးတွေအများကြီး။တော့ပြည်တွင်းမှာကအဲ့လိုပြဿနာတွေအများကြီးရှိတယ်။အဲ့တော့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာတရုတ်ကစိတ်လက်ပေါက်စိတ်ဘာဖြစ်လို့လဲဆိုတော့အဲ့လိုလူလူကခံစားမှုသိပ်ပြင်းနေတော့နောက်နေနေဆုတ်တယ်။ဆုတ်ပြီးတော့ပြည်သူလူစုကဘာကိုစိုးရိမ်နေတာလဲ၊ဘာကိုမကြည်နပ်နေတာလဲ၊ဘာကိုပူပန်နေတာလဲဆိုတော့ရအောင်ရှာတယ်။အဲ့ပြည်သူလူစုရဲ့ပူပန်မှုစိုးရိမ်မှုတွေကိုသူကဖြေရှင်းနိုင်ရင်ဖြေရှင်းတယ်။အဲ့ဒါအဲ့အထူးသဖြင့်ဒေသခံလူစုကိုသူတို့ချင်းကပ်တဲ့နေရာမှာတော်တော်ပျော်ပြောင်းတယ်။အဲ့လိုချင်းကပ်ပြီးတဲ့နောက်အဲ့ဒေသခံလူစုကခေါင်းမာနေခေါင်းမာနေတယ်မကြိုက်ဘူးဆိုရင်သူတို့ short တန်း short တယ်နောက်ဆုတ်တန်းဆုတ်တယ
်။
အခုဒေါ်အောင်ဆန်းစုကြည်ကလည်းသူမသွားခင်နော်လေလာ30ရေးကော်မရှင်ဖြစ်တယ်။အဲ့ဒီခေါင်းစဉ်ကိုကြည့်ပါ။ARV မြစ်စုံမြို့ညာမြဝန်းဆိုပြီးတော့၃ခုလောက်ပြီးထားတယ်။တကယ်တော့မြစ်စုံဆိုတာတစ်ခုတည်းမဟုတ်ဘူး all together အားလုံးစုစုပေါင်း၈ခု၆ခုပါဖြစ်တယ်ဒီကားတာ၈ခုအဲ့တော့အဲ့ဒီဟာတွေအားလုံးကိုစနစ်တကျပြန်စစ်ဆေးပြီးလူစုသိပြီးတော့မကြိုက်တဲ့ဟာတွေဘာတွေကိုသူတို့ short ပေးခြင်းပေးမယ်အဲနောက်ပြီးတော့လူစုလက်ခံနိုင်တဲ့ဟာတွေကိုသူတို့လူစုလက်ခံနိုင်တဲ့အခြေအနေတွေနဲ့အညီလိုက်လို့လှုပ်ဆောင်ပေးလိုက်မယ
်ဒီ
မှာကတော့ယုံကြည်တယ်တရုတ်ကဂျန်နစ်စီမံကိန်းတွေကိုလည်းသူဒီလိုပဲဖြေရှင်းလာတာဖြစ်တော့နှစ်နိုင်ငံလုံးမျက်နှာမပြတ်တဲ့နော်ပြည်သူလူစုကလည်းလက်ခံနိုင်တဲ့တင်တင်ဖျောက်ပတ်တဲ့အဖြေတစ်ခုကိုရှာတွေ့လိုက်မယ်လို့ကျမတို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိဆိုတော့ဒီခီးစဉ်ကနေပြီးတော့ breakthrough ပေါ့လေထူးထူးခြားခြားတစ်ခုခုသဘောတူညီချက်ပြညာချက်တစ်ခုခုထွက်လာမယ်လို့ဒေါက်တာရမျိုးသိခံမှန်းတလားဘာဒေါက်တာရမျိုးသိကအဓိကကြားချင်တယ်လဲ
ねကျွန်တော်ကတော့ခုနဟိုအားလုံးဆွေးနွေးသွားသလိုပေါ့လေဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့တော့ကျွန်တော်တို့ပြည်သူလူထုလိုလားနေတဲ့ဘက်ကဥတီတဲ့ဆုံးဖြတ်ချက်မျိုးရလာဖို့လိုအပ်တယ်လို့မြင်တယ်အဲနောက်တစ်ခုကတရုတ်အစိုးရကတရုတ်ကွန်မြူနစ်ပါတီရောဟာတော့ကျွန်တော်တို့သူတို့ကာလရှည်ကြာကင်ဆွဲလာတယ်ပေါ့လေအစိုးရချင်းဆက်ဆံရေးပါတီချင်းဆက်ဆံရေးကနေပြီးတော့ပြည်သူချင်းဆက်ဆံရေးကိုအမြန်ဆုံးကူးပြောင်းနိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုကူးပြောင်းနိုင်ဖို့စဉ်းစားတယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်သူလူထုတစ်ရက်လုံးကမလိုလားတဲ့မြေဆုံစီမံကိန်းကိုတရုတ်ဘက်ကနေကိုစပြီးတော့ရပ်ဆိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်တယ်အဲ့ဒီအပြင်တော့တရုတ်ရင်းနှီးမြှုပ်နှံမှုတွေတော့မြန်မာနိုင်ငံတဝမ်းမှာရှိနေတဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုတော့ပြန်ပြီးတော့တရုတ်အစိုးရကိုနိုင်ကိုကပြန်ပြီးတော့သုံးသပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ကမြင်တယ
်တ
ော့အရင်အစိုးရအဆက်ဆက်လက်ထက်မှာပုံစံပေါင်းစုံနဲ့ချုပ်ဆိုခဲ့တဲ့စာချုပ်တွေကိုအဲ့ဒါမြန်မာပြည်သူလူထုရဲ့အကျိုးကိုရှေ့ရှုပြီးတော့ပြန်သုံးသပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဗျ
ဒေါက်တာလောက်ကျော်စောခင်ဗျာမြန်မာနိုင်ငံမှာတရုတ်နဲ့မြန်မာကြားဆက်ဆံရေးเจ้าอย่างเนี่ยปัตตานีมาลูจ้าเเละมาซุยมุยอะมายจี้ชิบาเดติโยก้องส่องดิเนี่ยติโยลูจ้าเเละมาอะห่าริโกตรีปิ้วมิบาดะล่ะครับ
เนี่ยโอเคจิมาตรีปิ้วมิบาเดตะคู่อ่ะดีโลชิเดติโยเนี่ยบะมาสัทสันยีมาบะมาปี่ดูริบาผิดโลเดลောက်ขันซาเนี่ยละซอรอบะมาปี่โกปี่ดูริโกโกซัวโกซาปิ้วเยอะซูยะเนี่ยสัทสันยาดาบ่ฮู้โดบะติโยกะสัทสันลาดาครับเนี่ยซินซาจิดาวชอกเบลูลูริเนี่ยเวสัทสันบาละအဲ့တော့အဲ့ဒီလူတွေကကိုရသမျှကိုယ့်အိမ်ထဲပဲထဲဖို့စဉ်းစားနေတဲ့အခါကျတော
့
ပြည်သူလူထုကလိမ့်နေအောင်ခံရတာ။နောက်တရုတ်ပြည်မှာလည်းအခုဟာကသမားလေးကြားမယ်လိုက်ယူလာစားကိစ္စတွေ။အခုဗမာပြည်နဲ့အဲ့ဒီစွိုင်းရင်ကုမ္ပဏီကြီးနှစ်ခုကဒါရိုက်တာကြီးနှစ်ယောက်စလုံးတောင်းဖန်ထားပြီးပြီ
။အဲ
့မျက်စုံကိစ္စလက်မှတ်ထိုးထားတဲ့လူတွေ။အဲ့တော့အဲ့ဒီမတော်မတရားတွေရှိတဲ့အတွေ့အဲဗမာလူထုကဒီလိုခံစားမှုပြင်းထန်နေတယ်ဆိုတာသူတို့တစုံတရာပြပါတယ်။ဟုတ
်ကဲ့ခင်ဗျာ
။အဲ့တော့အခုဟာတော့ကျမတို့အားလုံးလိုချင်တဲ့အဲ့ဒါပြည်သူလူထုတရားလုံးကိုကိုစားပြုတဲ့
အစိ
ုးရမျိုးတော့မဟုတ်သေးပေမဲ့ဟိုစစ်အစိုးရနဲ့ဆိုင်ရင်တစုံတရာပြည်သူလူထုအတွက်အကျိုးရှိတဲ့လုပ်ငန်းတွေတော်စုပေးဆောင်လာနိုင်ပါလိမ့်မယ်လို့ကျမတို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်အချိန်ကကြော်တော့ပဲဖြစ်လို့ဒီမှာပဲကြက်လိုက်ပြစီနောက်တစ်ပတ်မှာဆုံကြပါမယ်ခင်ဗျာ
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့စနေနေ့ညတိုင်းလီလိုက်အစီအစဉ်ကိုနားဆင်ကြတာပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုကျမတို့ internet website လိပ်စာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါရရှင်။တင်ကျင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်ခင်မျိုးသက်ကကြောပြပါအောင်ရှင်။
ဆီးရီးယားမြောက်ပိုင်းတူရကီနယ်စပ်နားမှာရှိတဲ့ IS စစ်သွေးကြွတွေအခိုင်အမာခြေကုပ်ယူထားတဲ့ Manbij မြို့ကစစ်သွေးကြွတွေကိုမောင်းထုတ်နိုင်ခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာတော့ဝမ်းမြောက်ဝမ်းသာဖြစ်နေတဲ့ဆီးရီးယားမြို့ကထောင်ပေါင်းများစွာပျက်စီးနေတဲ့မြို့တွေကိုပြန်လာနေကြပါပြီ။စစ်သွေးကြွတွေကတော့တောက်ကြနေမှာပဲမြို့ကိုစွန့်ခွာပြီး IS အဖွဲ့တွေထိန်းချုပ်ထားတဲ့နယ်စပ်ကဂျာရာဘလတ်မြို့စီကိုဦးတည်ပြီးသွားနေပါတယ်။American to သမ္မတဂျိုးဘိုင်ဒန်ဟာဒီလကုန်လမှာတူရကီကိုသွားရောက်မယ်လို့သမ္မတအင်ဗျူကတောက်ကြနေမှာကြေညာလိုက်ပါတယ်။ Mr. Biden ဟာဩဂုတ်လ24ရက်နေ့မှာသွားရောက်ဖို့စီစဉ်ထားတာဟာတူရကီမှာဇူလိုင်15ရက်အာဏာသိမ်းချိုးဖောက်မှုတွေဖြစ်ပွားခဲ့ခြင်းကစပြီးအနောက်နိုင်ငံကထိတ်တန့်ခေါင်းဆောင်တဦးပထမဆုံးသွားရောက်တာလည်းဖြစ်ပါတယ်။ Brazil နိုင်ငံမှာကျင်းပနေတဲ့ Rio2016 Olympic ပြိုင်ပွဲမှာစနေနေ့မှာရထားတဲ့ဆုတစိတ်အဆင့်မှာ American ကရွှေ21ငွေ15.18ခုနဲ့ပထမနေရာကဦးဆောင်နေပါတယ်။တရုတ်ကဒုတိယနဲ့ Britain နိုင်ငံကတတိယပါ။ American ပြည်တော်စစ် Puerto Rico မှာ Zika virus ပိုးကူးစက်ပြန့်ပွားမှုတွေကြေကြေပြန့်ပြန့်ဖြစ်လာနေတဲ့အတွက် American အစိုးရကတောက်ကြနေမှာပဲအရေးပေါ်အခြေအနေကိုကြေညာလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန္တန္တာချမ်းပါရှင်အင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်တနင်္ဂနွေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နီယာပါ